Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio စီစဉ်တွေကို line to meter 3058တို့အပြင် line လက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလေးမာကအစီအစဉ်မှုအဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ်မာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မင်ကွန်းပြောနေပါပြီပထမဆုံးချိန်လုတ်တဲ့အာဆီယံစီးရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ကနေဒါနဲ့အိန္ဒိယအပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့တူသတင်းပေးပို့ချက်တွေနဲ့တဲ့ရင်ဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆရာမယ်တဲ့မှာတော့ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
လူဒီမွန်ဆောင်ရချီမှာလက်နေကြည့်ရအောင်အဒီမတိလက်အခုလေးကြီးရလာတယ်နေကြည့်တယ်လည်းငယ်ရတာနေကတမုန်လေးနိုင်လို့ရှိတယ်ဖြစ်နေတာ
လွိုက်တေးမိန်တောင်ရဲ့အရှိတ်ဘတ်ချမ်းမှာတိုက်ပွဲဖြစ်ပွားနေကြောင်းဒေသခံတို့ပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူမင်းကင်းမြို့အနီးမှာစစ်ကောင်စီအုံပြုတဲ့ဆက်လေတစင်းဒိတ်မောက်တာအပါဝင်ညောင်လင်းပေဒေသဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုပေါင်း100ကျော်ရှိခဲ့တာဒီလိုနောက်ဆုံးရသတင်းတွေနဲ့ဆက်သွယ်မင်းမြန်ကန်နောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကဘာတော်လာခီးသွားအစီအစဉ်စရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးမှာပါရှင
်။အခုကျမတို့သတင်းကြီးညာနေတဲ့အချိန်ဒီတိုင်းနဲ့မှာပဲနယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုကျင်းပနေပါတယ်။အဲ့ဒီမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းပေါ်ရုရှားကျူးကျော်မှုဟာကုလသမဂ္ဂဘရိညင်ကိုချိုးဖောက်တဲ့လုပ်ရဲ့အဖြစ်သူ့ရဲ့မင်းကွန်းထဲမှာထပ်မံရှုတ်ချပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဘရိညင်ရဲ့တန်ဖိုးတွေပေါ်သမ္မတဘိုင်ဒန်ထက်လောင်းအတီးပြုပြောကြားရမှာဖြစ်တယ်လို့ယူကရိန်းအပါအဝင်နိုင်ငံအားလုံးရဲ့အချုပ်ချာအာဏာနဲ့ပိုင်တဲ့နေမြေခိုင်မာမှုကိုလည်းအတီးပြုပြောကြားသွားပါတယ်။အထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်နေကြတာပါ။အဲ့ဒီကမင်းကွန်းပြောမယ့်အထက်မှာသမ္မတဘိုင်ဒန်ပြင်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီလည်းပါဝင်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွင့်မင်းကွန်းပြောကြားခဲ့တာဖြစ်ပြီးဘရာဇီးနိုင်ငံသမ္မတအပြီးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒုတိယမြောက်ဖြစ်မင်းကွန်းပြောနေတာပါကုလသမဂ္ဂကချမှတ်ထားတဲ့စင်စက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအကောင့်ထည့်ဖော်ဖို့အပြင်တန်ရှင်းတဲ့စွမ်းအင်ရရှိရေးနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိစ္စတွေကိုကမ္ဘာကောင်ဆောင်တွေအဓိကအလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022စံပိုင်းနောက်ပိုင်းအထွေထွေညီလာခံကိုပထမဆုံးအကြိမ်လူကိုယ်တိုင်တက်ရောက်တာဖြစ်ပါတယ်ရှင်
ကုလသမဂ္ဂအထွေထွေညီလာခံမကျင်းပခင်အစည်းအဝေးအပြင်ပမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်ဒုတိယသမ္မတဟန်ကျွမ်းတို့တွေ့ဆုံပါတယ်။ဒါအမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားတင်းမာမှုတွေရှော့ချရေးရည်ရွယ်ပြီးတော့ဇက်တိုက်ကျင်းပလာတဲ့အဆင့်မြင့်တွေ့ဆုံပွဲတွေကတစ်ခုဖြစ်ပါတယ်။မကြသေးခင်ကာလအတွင်းအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေထူထောင်နိုင်ခွင့်အခွင့်အရေးကိုရရှိခဲ့ပြီးနှစ်နိုင်ငံအကြားဆက်သွယ်ရေးလမ်းကြောင်းဆက်လက်ဖွင့်ထားဖို့အပြင်နှစ်နိုင်ငံဆက်ဆံရေးကိုတာဝန်တည်တည်စီမံဆောင်ရွက်သွားမယ်ဆိုတာပြတာလိုက်တာဖြစ်တဲ့အကြောင်းနဲ့ဒါကိုကောင်းမွန်တဲ့ကိစ္စတစ်ခုအဖြစ်ရှုမြင်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုပါတယ်။တရုတ်ဒုတိယသမ္မတဟန်ကျွမ်းနဲ့တွေ့ဆုံမှုအားပွင့်လင်းပြီးအပြုသဘောဆောင်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ဒုတိယသမ္မတဟန်ကတော့နှစ်နိုင်ငံဆက်ဆံရေးမှာခက်ခဲပြီးစိန်ခေါ်မှုတွေရှိနေတဲ့အကြောင်းနှစ်ဘက်စလုံးကတစ်ဖက်ရဲ့လူလားချက်ကိုတစ်ဖက်ကဖြည့်နိုင်အောင်ဒီထပ်ပို့ပြီးတော့စ조사ဖို့လိုတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီး Wang Yi တို့ Malta မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Blinken နဲ့တရုတ်ဒုသမ္မတတို့နယူးယောက်မှာတွေ့ဆုံတာပါဒီလိုတွေ့ဆုံမှုတွေကနေတဆင့်ဒီနှစ်ကုန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့တွေ့ဆုံနိုင်အောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ရှင်
အချင်းသားလဲလေအစီအစဉ်နဲ့အီရန်နိုင်ငံကပြန်လွတ်လာတဲ့အမေရိကန်နိုင်ငံသား9ဦးဒီကနေ့ပဲအမေရိကန်ကိုပြန်ရောက်လာပါပြီ အမေရိကန်မှာရာဇဝတ်မှုတွေနဲ့ဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသား9ဦးနဲ့အပြန်အလှန်လက်လှည့်ပြီးတော့လွတ်မြောက်လာသူတွေကိုမနေ့အစောပိုင်း၄ချောင်းကနေပြန်အောင်လာချိန်မှာမိသားစုတွေမိတ်ဆွေတွေကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်။လွတ်မြောက်လာသူတွေထဲမှာအမေရိကန်အီရန်နိုင်ငံသား2ဦးဖြစ်တဲ့စီမက်နမာဇီနဲ့အာမက်ဆာကီဗြိတိန်နိုင်ငံသားမော်ရက်ဒဘတ်တို့လည်းပါဝင်ပါတယ်။ဂျန်နဲ့နှစ်ယောက်ကတော့မိသားစုရဲ့ဆန္ဒအရလူသိရှင်ကြားထုတ်ဖော်ပြောဆိုထားတာမရှိပါဘူး။အီရန်နိုင်ငံသားဝင်ကြီးဌာနကတော့လွတ်မြောက်လာတဲ့အီရန်နိုင်ငံသားနှစ်ဦးကတခြားနိုင်ငံကိုဆက်လက်ထွက်ခွာသွားမှာဖြစ်ပြီးဂျန်နဲ့နှစ်ဦးသာအမေရိကန်မှာနေခဲ့မယ်လို့ပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့နှစ်နဲ့ချီပြီးပင်ပန်းဆင်းရဲမှုတွေမတိကျမရေရာမှုတွေနဲ့ဒုက္ခဆင်းရဲတွေကိုခံခဲ့ရပြီးနောက်ပိုင်းမှာတော့သူတို့တွေကချစ်သူခင်သူတွေနဲ့ပြန်လည်စုံစည်းနိုင်ပြီလို့ထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်။ဒီဖြစ်စဉ်မှာကူညီပေးခဲ့တဲ့ကာတာ၊အိုမန်၊တောင်ကိုရီးယားနဲ့ဆွစ်ဇာလန်အစိုးရတွေကိုလည်းကျေးဇူးတင်ကြောင်းပြောထားပါတယ်။ပြန်ပေးဆွဲမှုမတရားဖမ်းဆီးခံရမယ့်အန်ဒီအစရာတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနရဲ့သတိပေးချက်တွေကိုမီးမောင်းထုတ်ပြထားကအီရန်ကိုခရီးသွားလာတာတွေမလုပ်ဖို့ကိုလည်းဘိုင်ဒန်ကသတိပေးခဲ့ပါတယ်။အီရန်သမ္မတဘီဘရာဟင်ရိုက်စီကတော့ဒီလိုအကျဉ်းသားဖလှယ်တာဟာအီရန်နဲ့အမေရိကန်ကြားလူသားချင်းစာနာထောက်ထားမှုဆိုင်ရာလုံဆောင်ချက်တစ်ခုအတွက်ခြေလှမ်းတစ်ခုဖြစ်လာနိုင်တယ်လို့ပြောသွားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယူကရိန်းကိုပေးမယ်လို့ကတိပြုထားတဲ့ M1 Abrams အမျိုးအစားတင်ကားတွေမကြခင်ယူကရိန်းကိုရောက်တော့မှာဖြစ်ပြီးတော့ယူကရိန်းတိုက်လေယာဉ်မှုတွေကို F-16 တိုက်လေယာဉ်တွေသင်္ဘောပို့ချပေးနေတဲ့အစီအစဉ်ကိုလည်းအမေရိကန်စစ်အခြေစိုက်စခန်းတွေမှာတိုးချဲ့ပို့ချပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အစတန်ကဒီကနေ့ပြောပါရယ်ရုရှားရဲ့ထိုးစစ်ဆင်မှုတွေဟာစစ်မြေပြင်ကိုကျော်လွန်ပြီးအရသာထိခိုက်သေးဆုံးမှုအများအပြားဖြစ်ပေါ်နေစေတယ်လို့လည်းဝန်ကြီးလွိုက်အစတန်ကပြောပါရယ
် I'm also pleased to announce that the M1 Abrams tanks that the United States had previously committed to will be entering Ukraine soon.
အမေရိကန်ကပေးမယ်လို့ကတိပြုထားပြီးဖြစ်တဲ့ M1 Abrams တင်ကားတွေမကြခင်မှာယူကရိန်းကိုရောက်တော့မယ်ဆိုတာကိုကျွန်တော်ဝမ်းမြောက်စွာပြောကြားလိုပါတယ်။ရုရှားတို့ကဒီစစ်ပွဲကိုပိုကြအောင်လုပ်နေတဲ့တစ်ချိန်တည်းမှာပဲသူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာလည်းပိုပြီးတော့ထင်ရှားလာနေပါတယ်။ရုရှားတို့ရဲ့တိုက်ခတ်မှုတွေဟာစစ်မြေပြင်မှာဒီမကပဲမကတော့ပဲယူကရိန်းပြည်သူတွေပြောပြလို့မရနိုင်တဲ့ခံစားမှုတွေဖြစ်ပေါ်နေစေပါတယ်လို့ပြောသွားတာဖြစ်ပါတယ်ရုရှားကယူကရိန်းရဲ့အရေးပါတဲ့အခြေခံအဆောက်အဦတွေဖြစ်တဲ့စိတ်ကန်းနဲ့ကောက်နံတွေတူလောင်ထားတဲ့နေရာတွေကိုရုရှားကပြစ်မှတ်ထားတိုက်ခတ်လာနေတဲ့အတွက်မဟာမိတ်နိုင်ငံတွေအနေနဲ့လည်းယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေထောက်ပံ့ပေးကြဖို့လဲဂျာမနီနိုင်ငံမှာပြုလုပ်တဲ့အမေရိကန်ဦးဆောင်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်တွေတည်ဆုံပွဲမှာဝင်းဂျီလွိုက်အစတန်ကတိုက်တွန်းပြောကြားခဲ့တာပါဒီတွေ့ဆုံပွဲမှာမကြသေးခင်ကကာကွယ်ရေးဝင်ကြီးအဖြစ်အသစ်ခတ်အပ်ခံထားရတဲ့ Rostan Umarek တက်ရောက်လာတာကိုလည်းဝင်ကြီး Lloyd Austin ကကြိုဆိုလိုက်ပါတယ် Rostan Umarek ဟာ Ukraine ကာကွယ်ရေးဝင်ကြီးဟောင်း Oleksiy Raksikov နေရာမှာအခုလအစောပိုင်းကအစာတိုးခတ်အပ်ခံရတာဖြစ်ပါတယ်ဒီတော့အတွင်း Ukraine နိုင်ငံအနောက်ပိုင်း Lviv မြို့ကိုဒီကနေ့ September 19ရက်နေ့မှာ Russia ရဲ့လေကြောင်းကတိုက်ခတ်မှုကြောင့်အနည်းဆုံးလူတဦးသေဆုံးသွားတယ်လို့ Ukraine တာဝန်ရှိသူတွေကပြောပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ကနေဒါနိုင်ငံသားဆစ်လူမျိုးတူအသက်ခံရမှုနဲ့ပတ်သက်လို့အိန္ဒိယအစိုးရကပါဝင်ပတ်သက်နေတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကဆွဆွဲချက်ကိုအိန္ဒိယကပယ်ချလိုက်ပါတယ်။လွတ်လပ်တဲ့ဆစ်မွေးရည်မြေအတွက်စီယုံနှုတ်ဆော်သူ Hardy Sinha ဟာဇွန်လ18ရက်နေ့ကကနေဒါနိုင်ငံအနောက်ဘက်အကြဆုံးပြည်နယ်ဖြစ်တဲ့ British Columbia မှာရှိတဲ့ဆစ်ဖျားကြောင်အပြင်ဘက်မှာတနက်နဲ့ပြစ်တက်ခံခဲ့ရတာပါ။သူ့ကိုအိန္ဒိယဘက်ကအကြမ်းဖက်သမားလို့သတ်မှတ်ထားတာဖြစ်ပါတယ်
။ Any involvement?of a foreign government in the killing of a Canadian citizen on Canadian soil is an unacceptable violation of our sovereignty.
ကနေဒါမြေပေါ်မှာကနေဒါနိုင်ငံသားတအူဆက်ချက်ခံရတဲ့ကိစ္စမှာ နိုင်ငံသားအစိုးရကပါဝင်ပတ်သက်နေတာဟာကျွန်တော်တို့နိုင်ငံအချုပ်ချာအာဏာကိုချိုးဖောက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောသွားတာပါ Sikh ခေါင်းဆောင် Hardik Singh အသက်ခံရတာနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာပါအဲ့ဒီအတွက်ကနေဒါဘက်ကအိန္ဒိယတန်တမန်တအုပ်ကိုဒီကနေ့နှင်ထုတ်ခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲအိန္ဒိယဘက်ကလည်းကနေဒါတန်တမန်တအုပ်ကိုနှင်ထုတ်လိုက်တာဖြစ်ပါတယ်ရှင်
မြန်မာရေတပ်လာအုပ်ခံဌာနမှအသုံးပြုတဲ့ဆိုနာစနစ်ရောင်းချပေးခဲ့တဲ့စင်ကာပူကုမ္ပဏီနဲ့ဝန်ထမ်းနှစ်ဦးကိုစင်ကာပူတရားရုံးကဒီကနေ့ပဲဒဏ်ငွေချမှတ်ဖို့ဆုံးဖြတ်လိုက်ပါတယ်။စင်ကာပူအခြေစိုက် Hydronav ကုမ္ပဏီနဲ့အဲ့ဒီအချိန်ကဝန်ထမ်းတွေဖြစ်ခဲ့တဲ့ Budiray Argus Katana နဲ့ Wuwei An Chom တို့နှစ်ဦးဟာခွင့်ပြုချက်မရှိဘဲနဲ့မြန်မာပြည်ကိုတင်ပို့ခဲ့ကြောင်းပြီးခဲ့တဲ့လကုန်ပိုင်းကအဝန်ခံခဲ့ကြပါတယ်။စင်ကာပူရဲ့ဥပဒေအရမဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတင်ပို့ခွင့်တွေကိုကန့်သတ်ထားပါကုမ္ပဏီရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်80ရှိပြီဖြစ်တဲ့ Wuwei An Chom ကိုအမေရိကန်ဒေါ်လာ 3,300 နဲ့ညီများတဲ့စင်ကာပူဒေါ်လာ 4,000 ခွဲနဲ့အယောင်မန်နေဂျာ Budiray Argus Katana ကိုစင်ကာပူဒေါ်လာ 3,000 ခွဲစီအသီးသီးဒဏ်ငွေချမှတ်လိုက်တာပါHydronav ကုမ္ပဏီကိုတော့ဆိုနာစနစ်နဲ့ရေအောင်မြေပုံဆွဲတဲ့နေရာမှာအသုံးပြုတဲ့ drone ရင်မြန်မာပြည်ကိုတင်ဖို့ရောင်းချခဲ့တဲ့အတွက်အမေရိကန်ဒေါ်လာ8သိန်းကျော်နဲ့ညီများတဲ့စင်ကာပူဒေါ်လာ 1.3 တရားရုံးကဒဏ်ငွေချမှတ်လိုက်တာပါ။နော်ဝေးအနိုင်ငံအခြေဆိုင် Comeback ကုမ္ပဏီကထုတ်တဲ့အသက်လိုင်းက10ပင်လယ်ရေပင်လယ်ရေအောက်မြေပုံဆွဲတဲ့နေရာမှာအသုံးချတဲ့ပစ္စည်းတွေကို Budiray Argus Katana နဲ့ Wuwei An Chom တို့ကအင်ဒိုနီးရှားနိုင်ငံမှာအသုံးပြုမယ်ဆိုတဲ့အကြောင်းပြချက်နဲ့လိန်လယ်ဝယ်ယူပြီးတော့မြန်မာပြည်ကိုတင်ပို့ရောင်းချခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့တာပါ။အဲ့ဒီစက်ပစ္စည်းတွေကိုတော့အမေရိကန်ဒေါ်လာ 1.58 တန်းနဲ့မြန်မာလုပ်ငန်းတစ်ခုဖြစ်တဲ့ Light of Universe ကိုပြန်ရောင်းခဲ့ပြီးတော့နောက်ပိုင်းမှာမြန်မာရေတပ်လက်အောက်ခံဌာနကိုရောက်ရှိခဲ့တာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကို2018ခုနှစ်ဇူလိုင်လမှာပေးပို့ခဲ့တာဖြစ်ပြီးတော့နှစ်နှစ်အကြာမှာ Hydrovest ကုမ္ပဏီရုံးကိုစင်ကာပူအာဏာပိုင်တွေကအဝင်ရောက်စီးနှင်းရှာဖွေခဲ့တာဖြစ်ပါတယ
်။အာဆီယံအသင်းရဲ့ပထမဆုံးကြိမ်ပူးတွဲစီးရေးလေ့ကျင့်မှုကိုဒီကနေ့အင်ဒိုနီးရှားမှာစတင်လိုက်ပြီးမြန်မာကိုယ်စားလှယ်လည်းပါဝင်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုအဆင့်မြင့်အစည်းအဝေးပွဲတွေတက်ရောက်ခွင့်ပိတ်ထားတဲ့အာဆီယံရဲ့စီးရေးလေ့ကျင့်မှုမှာမြန်မာကိုယ်စားလှယ်ပါဝင်ခွင့်ပြုခဲ့ပြီးမယ်။ဘယ်အတိုင်းအတာထိပါဝင်ခွင့်ရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စီရေးလေ့ကျင့်မှုမှာမြန်မာနိုင်ငံကလေးလာသူဖြစ်တာတက်မှာဖြစ်တယ်လို့လည်းအင်ဒိုနီးရှားစစ်တပ်အရာရှိတအူးကိုကိုးကားပြီး AFP သတင်းကဖော်ပြထားပါတယ်။အာဆီယံနိုင်ငံတွေဟာအရင်ကတခြားနိုင်ငံတွေနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေလုပ်ခဲ့ဘူးပေမဲ့ဒီတစ်ကြိမ်ကတော့အသင်းဝင်နေတဲ့ဒါပထမဆုံးကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနိုင်ငံရေးအကျပ်အကျဲတွေပေါ်ပေါက်နေတာတောင်တရုတ်ပင်လယ်မြေမှာပိုင်ဆိုင်မှုအတွက်အသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအာဆီယံအဖွဲ့ဝင်တွေကြီးပဲစီရေးလေ့ကျင့်တာဖြစ်ပေမဲ့ကာကွယ်ရေးအတွက်မဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောသွားပါတယ်ရှင်
။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းလူတွေရာနဲ့ချီပြီးတော့ဖမ်းဆီးအပြစ်ပေးခံနေရတဲ့တော်ဝင်မိသားစုအပေါ်ဝေဖန်ပြောဆိုခွင့်ကတ်သက်ထားတဲ့တင်းကျပ်လွန်တဲ့ဥပဒေကိုပြင်ဆင်ဖို့လူကြောင်းအမေရိကန်မှာနေထိုင်တဲ့ထိုင်းဘီရင်ရဲ့သားတော်တူကပြောလိုက်ပါတယ်။ထိုင်းဘီရင်နဲ့မိသားစုကိုဝေဖန်ပြောဆိုခဲ့မှုတွေကြောင့်ဖမ်းဆီးအရေးယူခံရသူတွေအကြောင်းနယူးယောက်မြို့မှာပြုလုပ်တဲ့ပြပွဲတစ်ခုကိုတွားရောက်ကြည့်ရှုပြီးမှဘီရင်မဟာဝစီယာလောင်ကွန်ရဲ့ဒုတိယအကြီးဆုံးသားဖြစ်သူဗက်ထရာဆွန်ဝီဝါချာရာဝန်ကအဲ့ဒီလိုပြောကြားလိုက်တာပါပုံမှန်132လို့ထိုင်းနိုင်ငံမှာလူသိများကြတဲ့အဲ့ဒီရာဇဝတ်မှုပုံမှန်အရာထိုင်းဘီရင်နဲ့နီးစပ်တဲ့မိသားစုဝင်တွေကိုဝေဖန်ပုတ်ခတ်ပြောဆိုတဲ့သူတွေအနေနဲ့ထောက်နှံနှစ်ရှည်ကြခံရနိုင်ပါတယ်။သူအနေနဲ့ထိုင်းနိုင်ငံသားတဦးအနေနဲ့ရောဘရင်ကိုလေးစားမျက်နှိုးသူတဦးအနေနဲ့ပါအဲ့ဒီပြပွဲကိုတက်ရောက်ခဲ့ကြောင်းဖြစ်ပြီးတော့လူတွေဘာပြောနေလဲဆိုတာကိုသိနေတာကမသိတာထက်ပိုကောင်းတယ်လို့သူအနေနဲ့ယူဆတဲ့အတွက်လူတို့ရဲ့အတန်ကိုနားထောင်ဖို့လိုအပ်ကြောင်းအသက်42နှစ်ရှိပြီဖြစ်တဲ့ Vachara Zon Wiwa Chara Won ကသူ့ရဲ့ Facebook လူမှုကွန်ရက်မှာထိုင်းဘာသာနဲ့ရေးသားခဲ့တာပါရှင်။နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလိမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါမယ်။ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရောက်ရှိနေချိန်မှာပဲအထွေထွေညီလာခံကိုသတင်းယူဖို့ VOA မြန်မာပိုင်း တတင်းကြောင်မိုင်းတန်ဆင်လည်းနယူးယောက်မြို့ကိုရောက်နေပါတယ်မိုင်းတန်ဆင်ကိုမိုင်းဂျင်နိုင်ကဆက်သွယ်မြင်းများထားတာကိုထုတ်လွှင့်ပေးပါမယ်ရှင
်ဟုတ်ကဲ့မကြီးဟုတ်ကဲ့ဒီနေ့ဆိုရင်ကမ္ဘာကောင်းဆောင်နေကုလသမဂ္ဂအထွေထွေညီလာခံမှာပထမဆုံးမိကွန်းတွေပြောကြတော့မှာဆိုတော့ဘသူတွေကဘလို့အကြောင်းအရာတွေဆွေးနွေးကြမယ်လို့အချမ်းမြေမျှော်လင့်ထားပါတယ်အဲ့ဒီအခြေအနေတွေကိုလည်းပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါရှင်အခုကျမရောက်နေတာကတော့အမေရိကန်ပြည်သူနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံကျင်းပမယ့်အဆောက်အုံရှိမှဖြစ်ပါတယ်ရှင်။ဟိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတက်ရောက်ပြီးတော့မင်ကုန်းပြောဖို့ရှိပါတယ်။နောက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းတက်ရောက်ပြီးတော့မင်ကုန်းပြောပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ပြီးတော့ဥတုရာသီဖောက်ပြန်ပြောင်းလဲမှုကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့ပေါ့နော်ဆွေးနွေးအဖြေရှာဖို့မင်ကုန်းပြောမှဖြစ်ပါတယ်ရှင်။ဒီနေ့စက်တင်ဘာလ19ရက်နေ့ကတော့မင်ကုန်းနေဆွေးနွေးပွဲတွေစရနေဖြစ်ပါတယ်ဒီတကယ်တမ်းဆိုရင်တော့မနေ့ကစက်တင်ဘာလ18ရက်နေ့ကနေစတာဖြစ်ပြီးတော့ပေါ့နော်23ရက်နေ့တခါနောက်ကြားထဲမှာဘာသာရေးအလဲရခံသွားတဲ့အတွက်စက်တင်ဘာလ26ရက်နေ့မှာတခါပြန်ပြီးတော့ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်ဒီမှာအဓိကပြောဖို့မှန်းထားတဲ့အကြောင်းအရာတွေကတော့ယူကရိန်းစစ်ပွဲနောက်ပြီးတော့ပြည်ပခန့်တွေအကြောင်းသမ္မတဂျိုးဘိုင်ဒန်ပြောမယ်မေကွန်းထဲမှာတော့ကမ္ဘာတည်ငြိမ်ရေးအေဂျင်ရေးကိစ္စရပ်တွေအကြောင်းကိုပြောဖို့ရှိတယ်ဆိုပြီးတော့မှန်းထားတာဖြစ်ပါလိမ့်ရှင်ဒီအခုယူကရိန်းကိစ္စရပ်နဲ့ပတ်သက်ပြီးတော့လေယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီကိုယ်တိုင်ကလည်းဒီကုလသမဂ္ဂထူထူညီလာခံကိုတက်ရောက်ပြီးတော့မေကွန်းပြောမယ်လို့လည်းမှန်းထားပါလိမ့်ရှင်
ဟုတ်ကဲ့အခုအဲ့ဒါဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းကပဲပေါ့နော်ဒီကျမတို့ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီတန်အမတ်ကြီးဦးကျော်မိုးထွန်းကလည်းဒီမြန်မာနိုင်ငံကိုဆက်ပြီးတော့ကိုစားပြုမယ်ဆိုတဲ့ဟိုကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ကုလသမဂ္ဂမှာဟိုတောင်းဆိုတင်ပြဖို့လည်းရှိတော့ဒီညဒီမြန်မာနိုင်ငံအတွက်ဟိုကိုစားပြုမယ်ဒီကိုယ်စားလှယ်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ရွေးချယ်မယ်အနေအထားဘယ်လိုရှိလဲရှင
်ဟုတ်ကဲ့ပါရှင်ဒီဟုတ်တကယ်တမ်းဆိုလို့ရှိရင်တော့ပေါ့နော်မြန်မာနိုင်ငံကိုကိုစားပြုတဲ့သူကမင်းကိုပြောရမယ်အလှည့်ကတော့စက်တင်ဘာလ26ရက်နေ့မှာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကိုကိုစားပြုပြီးတော့ဘယ်သူတက်မလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးပုံမှန်ဆိုလို့ရှိရင်တော့သမရဒုသမရနိုင်ငံသားရေးဝန်ကြီးစသဖြင့်ပေါ့နော်နိုင်ငံကိုကိုစားပြုတဲ့သူကတက်ရောက်လေရှိပါတယ်အခုတရတော့ကတော့ဒီနယူးယောက်မြို့မှာရုံထိုင်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကလည်းဒီကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မယ်လို့သိရပါတယ်ရှင်။နောက်တစ်ခုကကြတော့ဒီနယူးယောက်မြို့မှာရှိတဲ့တမန်ကြီးဦးကျော်မိုးထွန်းရဲ့ယာတူးပေါ့နော်။ဒီဆက်ပြီးတော့ထားမလားမထားမလားဆိုရယ်ဆုံးဖြတ်ချက်ကိုတော့ဒီအခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်မှာတော့မဟုတ်ပါဘူးရှင်။ဒါပေမဲ့လည်းမဲရေကူနာပြောသလိုပဲဒီစက်တင်ဘာလ16ရက်နေ့စနေနေ့တုန်းကတော့ဒီနယူးယောက်မြို့မှာရောကဘာတော်လွားကမြို့တွေမှာဒီတက်မက်ကြီးဦးကျော်မိုးထွန်းကသာဒီမြန်မာပြည်သူတွေကိုကိုစားပြုတဲ့အတွက်သူ့ကိုပဲကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်ပြီးတော့ခန့်ဖို့ဆိုပြီးတော့ပြည်သူတွေကတောင်းဆိုခဲ့ကြပါတယ်ရှင်ဒါကတော့ credential comedy လို့ခေါ်တဲ့ဒီကုလသမဂ္ဂကိုယ်စားလှယ်အတီးပြုတက်မက်ကြီး comedy ကဆုံးဖြတ်ရမှာဖြစ်ပါတယ်အဲ့မှာအဖွဲ့ဝင်နိုင်ငံကိုယ်နိုင်ငံပါပြီးတော့အဲ့ထဲမှာ American တရုတ်နဲ့ Russia တို့လည်းပါဝင်တာဖြစ်ပါတယ်ရှင်ဆိုတော့တကယ်လဲဆိုလို့ရှိရင်ဒီကုလသမဂ္ဂမှာတက်ရောက်ပြီးတော့ကိုယ်နိုင်ငံကိုကိုယ်စားပြုပြီးတော့မင်းကိုပြောရမယ်သူဆိုလို့ရှိရင်သူကဒီတက်ဆိုင်ရာနိုင်ငံကောင်းဆောင်သမရဓမ္မမဟုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတီးပြုချက်ကိုရပြီးတော့အဲ့အတီးပြုချက်ကိုဒီ credential committee ကိုတင်ပြရပါတယ်ရှင်အဲ့ကြတော့မှာ credential committee ကသူ့ကိုဒီကုလသမဂ္ဂမှာအသီးသီးနိုင်ငံတွေကိုကိုစားပြုဖို့ကိုဆုံးဖြတ်ရတာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာက2021 February မှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပြီးွားတော့အဲ့နှစ်မှာပဲကျင်းပတဲ့အထွေထွေကုလသမဂ္ဂထွေထွေညီလာခံစက်တင်ဘာလ2021မှာတမကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂထွေထွေညီလာခံကိုတက်တဲ့အချိန်မှာသူကလက်သုံးချောင်းထောင်ပြီးွားတော့ဒီအာဏာသိမ်းစစ်ကောင်စီကိုကိုစားပြုတာမဟုတ်ပါဘူး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကိုကိုစားပြုတယ်ပြည်သူတွေနဲ့ရက်တည်တယ်ဆိုပြီးသူကပြောလိုက်ပါတယ်အဲ့နောက်ပိုင်းဒီဇင်ဘာလ2022မှာပေါ့နော်သူ့ကိုဒီမြန်မာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးတော့ထားမထားဆိုတဲ့ဆုံးဖြတ်ချက်ကိုဒီ credential committee ကဆုံးဖြတ်ရပါတယ်ရှင်သူတို့ဆုံးဖြတ်လိုက်တာကတော့ဟုတ်ပြီဦးကျော်မိုးထွန်းကိုအခုရှိနေအနေထားမှာယာတုမှာထားမယ်နောက်တစ်နှစ်ကြာပြန်ပြီးတော့သုံးသက်ပြီးတော့ဆုံးဖြတ်မယ်လို့ ူတို့ကတက်မှတ်ထားပါတယ်ရှင်အခုတော့2023ဆိုတော့တစ်နှစ်ပြည့်တော့မှာဖြစ်ပါတယ်အခုတမန်ကြီးဦးကျော်မိုးထွန်းကိုသူ့ရဲ့လက်ရှိနေရာမှာထားပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဆက်ပြီးတော့ထားမလားမထားဘူးလားဆိုရယ်ဆုံးဖြတ်ချက်ကိုပြန်ပြီးတော့ဆုံးဖြတ်ရမယ့်အချိန်လည်းရောက်တော့မှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ကျွန်မကဒီရောက်နေတဲ့နယူးယောက်မြို့မှာဒီစက်တင်ဘာလ16ရက်နေ့စနေနေ့တော့ဆန္ဒထုတ်ပေါ်ပွဲတွေရှိပါတယ်မြန်မာပြည်သူကိုကိုစားပြုတဲ့ကိုယ်စားလှယ်ကိုပဲလက်ခံပြီးတော့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုခွင့်ပေးပါဆိုပြီးတော့ပြည်သူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်အခုကြည့်ကျွန်မမကြခင်မှာပဲဒီတမန်ကြီးဦးကျော်မိုးထွန်းနဲ့လည်း VOA နဲ့တိတက်တွေ့ဆုံမေးမြန်းခံလုပ်ဖို့အစီအစဉ်ရှိပါတယ်ရှင်အိတ်ကြလို့ရှင်ထပ်ပြီးတော့နေမြန်းဖို့ရှိပါတယ်ရှင
်ကျေးဇူးပါမဲကြီး
ကုလသမဂ္ဂအထွေထွေညီလာခံကိုတင်ပြယူဖို့ရောက်နေတဲ့မဲအီတန်စင်ကိုမဲအင်ဂျင်နိုင်ဆက်သွယ်မေးမြန်းခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ DNL ခေါ်တပ်အန်းတပ်မတော်ကြားတိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဇက်တိုက်ဖြစ်ပွားနေတာကြောင့်အနီးအနားကျေးရွာကလူ900လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ရန်ပြည်မြောက်ပိုင်းကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါရှင
်တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ DNL အကြားတနင်္ဂနွေနေ့ကစဒီနေ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါမနေ့တုန်းကဝိန်နှန်းကျေးရွာအနီးမှာဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့လွိုင်သေးမိန်တောင်အရှိတ်ချမ်းမှာဖြစ်ပွားနေကြောင်းဒေသခံတို့ကပြောပါတယ်
ဒီလိုနဲ့ကြည့်ကြမယ်။လေဒီမန်ဆိုရရှိမှာလည်းတည်ကြတယ်။ဒီမှာကြည့်လိုက်အခုလေးနေကြတာလား။ဒီနေ့ကြည့်တယ်လေဒီငယ်ရထားနေတာ။တမူးလေးနိုင်လို့ရှိနေတယ်ဖြစ်နေတာ။ပြင်းနေတော့ဒီဆဲလိုက်ရဲ့ဟိုအရှိတ်ပဲလေဒီမန်ရဲ့အရှိတ်ကြမယ်။တော့ဘာမှဖြစ်လိုက်။ဒီလိုဝေးနေကြဒီလေဒီမန်လည်းကြော်ရဲ့ဟိုဘက်တောင်ရဲ့မှာပြဖြစ်နေတာဟုတ်ကဲ့။
TNL ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့မူဆယ်မြို့နယ်ဟိုပေါ်ရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်းမြေပြင်သတင်းတော့အတိအကျမသိရသေးကြောင်းပြောပါတယ်မူဆယ်မြို့နယ်အတွင်း3ရက်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းတိုက်ပွဲဖြစ်ပွားရာနီးဂျေးရွာ3ရွာကဒေသခံ400ခန့်ဟာနန့်ခမ်းမြို့နယ်မူဆယ်မြို့နယ်နန့်ခုံရွာတွေကိုတင်းချောင်းနေရကြောင်းနန့်ခမ်းမြို့ခံတူကပြောပါတယ်န
န့်ခမ်းမှာ156ရောက်လာတယ်အမတ်ကြီးရကကောင်းတာရကမာရေမှာကအဲ့ဒီဆဲလန်ကပဲမိုင်းကောင်မိုင်းဆော့နမ်တန်ကျတုံးရအဲနမ်ခုမာတော့အဲတုံးလာလို့ရှိတယ်ပြောတယ်ကနမ်ဆောင်အမဲဆက်ရတယ်နမ်ဆောင်ဆိုတော့အဲ့ဒီနမ်ဆောင်ကကျွန်တော်တို့ဒီနေလို့နေတာကကဲဒါဆိုတို့ဒီရောတို့ဘယ်ရရှိနေမှာလဲဘယ်ရမဲ့တို့အမဲရရှိနေမှာ
မူဆယ်မြို့နယ်နန်းဆမ်တုံခုံရွာကိုရောက်နေတဲ့စစ်ဆောင်အမျိုးသမီးတယောက်ကလက်ရှိစစ်ဆောင်နေသူ340ကျော်ရှိပြီးနေရာထိုင်ခင်းတောက်သုံးရည်နဲ့စားနပ်ရိက္ခာအခက်အခဲရှိကြောင်းပြောပါတယ်
။အခုလူရေအားလုံးပေါင်း343တုံခုံပြေးမှာပဲတဲနေ။အားလုံးကမဆန်ဘူးဒီဘက်ကလည်းမအင်းလျောအိတ်ရဲ့ဘိုးတော်လေးမရောအိတ်ရဲ့ပြီးရေဒီပေါ်နားလေးမှာလည်းဒီရက်ဒီမှာတောင်းထားတယ်အဲ့မှာအိတ်ပေါ့အယောက်ျားလေးတွေအိတ်ပေါ့နေလာတာခက်ခဲရှိရပေါ့ဒီမှာမလေးညာရောက်လာတယ်ဆိုတော့ပေါ်လုံးကဒီမှာတော့ခက်ခဲရှိတယ်တောက်နေတော့ဘာလို့လဲပေါ်လုံးခက်ခဲရှိတယ်စားဖို့တောက်ဖို့တော့ပေါ်လုံးခက်ခဲရှိတယ်
မူဆယ်မြို့နယ်နမ်ကက်ကျေးရွာအုပ်စုရှိဒီ3ရွာကဒေသခံတွေကပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပြင်းထန်ခဲ့တာကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စက်တင်ဘာလဆန်းမှာနေရက်ပြန်ပြီးအခုတခါထပ်မံတိမ်းရှောင်နေရတာပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNL အကြဇူလိုင်လတတိယပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီလ18ရက်နေ့ထိတိုက်ပွဲပေါင်း43ကြိမ်ဖြစ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
မူဆယ်ဘက်မှာတိုက်ပွဲတွေကြောင့်ဒေသခံရာနဲ့ချီပြီးတိမ်းဆောင်ကြရတဲ့တရင်ကိုစံကျော်ပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲစကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းမင်းကင်းမြို့အနီးစစ်ကောင်စီအုံပြုတဲ့ဆက်လေးဒဇင်မတော်တဆတိမ်းမှောင်ရာကနေထိခိုက်သေးဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေပြီးတော့နည်းမြေတည်ငြိမ်မှုမရှိတာကြောင့်ချင်းတွင်းမြစ်ကြောင်းကဒေသခံတချို့ဘေးလွတ်ရာတိမ်းဆောင်တာတွေလည်းရှိနေတာပါ။စကိုင်းတိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။စစ်ကောင်စီတပ်ဖွဲ့ရဲ့အုံပြုတဲ့ဆက်လေဆယ်စီကျော်ဟာမနေ့ကကလေးဝါကနေစုံစင်လာခဲ့တာမှာဒီကနေ့အစောပိုင်းမင်းကင်းမြို့ကအထွက်ကြောက်ဆောင်တဲ့တက်မီယာကနှစ်မြုပ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဆက်လေတိမ်းပေါက်တာကြောင့်လူသေဆုံးတာတွေရှိတယ်လို့လည်းမင်းကင်းဒေသခံတို့ကအခုလိုပြောပါတယ
်။ဒီနေ့မနေ့9နိုင်ခွဲလောက်က9နိုင်လောက်ကမှောက်တာဗျ share 1000 share ရောနာ1000ကျော်ရှိတယ်ဗျအဲ့ကန်နရီမှာလေအဲ့1000ကျော်ကိုတိုက်ပြီးမှမှောက်တော့တယ်ဟောရစစ်ကောင်စီကကျောင်းသားတွေကိုလုပ်ပြင်းတယ်ဆိုပြီးခေါ်လာတာပေါ့ဗျအဲ့ခေါ်လာတဲ့မော်တော်မှောက်တာ
ဒီဆိုမျိုးတွေကဂျာဘာဆိုတာမျိုးဒီကတံပူမာတို့ကူရီးယားပူမာတို့ဒီဒီခြေကွန်းပေးမာတို့ဂျာရူတိုခြေပေးမာတို့အဲ့ဒါတွေကိုခေါ်ခဲ့တာလေအဲ့အဲ့ခေါ်ခဲ့တဲ့မော်တော်မှောက်တာဆိုတော့ကြီးရသည်ကြီးရသားတွေဆိုတော့သူဦးချင်းကြီးလှည့်ပြီးမှဟိုသူ့အမျိုးပါသွားလေးလားငါမျိုးပါသွားလေးလားမင်းနဲ့ကြည့်ရတာဒီ short team နဲ့ချက်ကောင်စီကဒီနေ့အားလုံးပြေးကုန်ကြတယ်ဒီ90လောက်တော့ရှိ
ဆက်လက်တိမ်းမောက်လို့လူသေဆုံးတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတီးကြအတီးမပြုတ်နိုင်သေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။နေ့လယ်ပိုင်းမှာတော့တေဆုံးတဲ့ရုပ်အလောင်းတချို့ကိုဆယ်ယူနိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိအခြေစုံစမ်းလာတဲ့ဆက်လက်ဆယ်စီးကျော်ဟာရှဲကျေးရွာအနီးကစစ်တပ်ထောက်ခံအားပေးတဲ့ပြူရွာဖြစ်တဲ့တောင်ပြူမှာစိုက်ကတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။တစ်ဆက်တည်းမှာပဲမင်းကြီးမျိုးကနေဆက်လက်တွေစုံစမ်းလာတာကြောင့်ကဏီမျိုးချင်းတွင်းမြကန်နဘေးကကြေးရွာဆေရွာလောက်ကဒေသခံတွေတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးရွာထဲမှာတင်းရှောင်နေရတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကအခုလိုပြောပြပါတယ်
။ဒါချင်းတွင်းကြီးကျွန်တော်တို့ကဏီနယ်အစတွေကဆိုရင်တော့ရွာပေါင်း20ကျော်မှာပေါ့ဟုတ်။ဒီရဲ့ရွာတွေကဘုံလုံးရှောင်တိန်နေကြတယ်ပေါ့ဟုတ်။လူဦးရေအနေနဲ့တော်တဲ့ကျော်မယ်ကြဟုတ်ကြီးတော်တော်များအခုကရွာတိုင်းလိုမြေကန်းတပေးရွာတိုင်းရွာစဉ်လုံးပြေးနေရပဲဟုတ်မင်းကြီးဘက်မှာအခုစုံနေတိုင်းဆိုရင်ကဒီစစ်တင်းမမစုံရင်မှကိုယ်ကအထိုးတဲ့ပါတယ်ကြဟုတ်ခါတိုင်းတော့ဆိုရင်တော့ဒီလူကြီးကဘယ်လိုဖြစ်လဲဆိုတော့ဒီဆက်လက်ရေးပဲဆိုရင်တော့အဲ့ဒါခုလိုမျိုးမရှောင်တော့ဘူးပေါ့နော်အခုကပေါင်းအောင်ပါတယ်ကြဒီလူရှောင်ရတော့အဓိကခက်ခဲရတော့စာဝန်နေရင်ဒီကတော့လို့ခက်ခဲပါဟုတ်
စစ်ကောင်စီတပ်ဖွဲ့တွေရေကြောင်းကနေတွာလာဖို့အသုံးပြုတဲ့လေတင်းမောတွေကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏတိုက်ခိုက်တာကြောင့်တိုက်ပွဲတွေဖြစ်ပွားလေရှိသလိုစစ်တပ်ကနယ်မြေရှင်းလင်းတာတွေလည်းရှိပါတယ်စစ်ကောင်စီတပ်ရဲ့စစ်စင်ရေးအတွင်းကြေးရွာတွေမိရှုခံရမှုတွေဖျက်ဆီးခံရမှုတွေနဲ့တပ်ဖြတ်မှုတွေကြုံရလေရှိတာကြောင့်လည်းဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပြီးတင်းရှောင်နေကြရတာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းမင်းကြီးမျိုးအနီမှာစစ်ကောင်စီအုံပြတဲ့ဆက်လေတစင်တိမ်မောက်တာကြောင့်အသေးပြောက်ရှိခဲ့တဲ့တဲ့တင်ကိုစုံဝင်လိုက်ပြောပြပေးခဲ့တာပါအခုတခါတော့ညောင်လင်းမီဒေတာဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုပေါင်း100ကျော်ရှိခဲ့တဲ့အကြောင်းကိုပြောပြပေးချင်ပါတယ်ကရင်မျိုးသားအစည်းအရုံး KNU တပ်ဖွဲ့ရဲ့အခြေစိုက်လှုပ်ရှားနေတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းလေကြောင်းကတိုက်ခတ်မှုပေါင်း100ကျော်ရှိခဲ့ကြောင်းဒေသခံကူညီပေးရေးအဖွဲ့တစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုပေါင်းရချီရှိခဲ့တယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကအောက်ဂုတ်လကောင်ကစပြီးစက်တင်ဘာလ16ရက်နေ့အထိနှစ်ပတ်ကျော်ကာလအတွင်းမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရာနဲ့ချီရှိခဲ့တယ်ဆိုပြီးမုံမြို့နယ်တဲကကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီရဲ့တာဝန်ရှိသူက VOA ကိုအခုလိုပြောပြပါတယ
်ဒီကြောင်းနဲ့တိုက်ခိုက်မှုအပေါ်မှာကျွန်တော်တို့ဒီရနေ့ဒီကြိတ်ကျမဟုတ်ကဲ့ကျွန်တော်တို့ဒီလက်အကြီးတွေနဲ့ကြာတော့ကျွန်တော်တို့ဒီရက်ဒီပြချရတော့အပလုံး450နဲ့တစ်ကြိမ်ပေါ့နော်ကျွန်တော်တို့ရက်ဒီပြချပဲလို့ပြီးတော့ကျွန်တော်မှန်းမိကြတယ်ကျွန်တော်အဲ့လိုမျိုးတွေဖြစ်ပါတော့နော်ဟောဒီစေဆုံးမှုကတော့ကျွန်တော်ဒီကြားထဲမှာတော့စေဆုံးမှုကတော့ကျွန်တော်တို့ကြားမှုဦးနဲ့မှတော့ဦးကျွန်တော်တို့စေဆုံးမှုရှိတယ်ကျွန်တော်တို့ထိခိုက်တံရရတာတော့ကျွန်တော်တို့တော်ဦးရှိတယ်ဒါကျွန်တော်တို့ပြင်ထန်တဲ့အတိုင်းပါပဲဒါကျွန်တော်တို့ကဒီမှတ်မ်းထဲမှာကျွန်တော်တို့ဒါရှိတယ်ဆိုတော့နော
်အခုဆိုရင်ဒီ16ရက်အတွင်းမှာကျေးရွာပေါင်း15ရွာကဒေသခံလူထု11,000ကျော်ဟာထွက်ပြေးနေရပြီးစားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်ဆက်ဒီကျွန်မအတွင်းမှာဖြစ်တဲ့အတိုင်းနာကြတော့ကျွန်တော်တို့ဒီရွာပေါင်း15ရွာပေါ့နော်15ရွာကျွန်တော်တို့ဒီလူဦးရေအရေအတွက်မှာအလုံးကတော့ကျွန်တော်တို့ဟုတ်ကဲ့ပါနော်ကြာမှရှိရှိပေါင်းအကုန်လုံးကျွန်တော်တို့ဟိုးကြရှိတယ်1,389ဦးရှိတယ်ဒါဒုက္ခတွေလည်းအခုဆိုတော့မိုးရင်းကာလဖြစ်တဲ့အတွက်အရန်နေလေဒုက္ခရောက်ကြတယ်ဒါဆန္ဒကြီးခါတွေလည်းရန်နေလို့အပ်တယ်ဒါစီးပွားတွေကျွန်တော်အခုဒီလောင်းမှုတွေမရှိကြဘူးပေါ့နော်ကျွန်တော်တို့ဒီပေါင်းပေါင်းလေးညမှာလဲပြီးတော့ဒီလောင်းမှုမရှိဘူးဒါပေမဲ့ဒီလူတွေကတနေ့ခါတနေ့ပြီးတော့ညလာတဲ့အတွက်အကျဲကျဲဒီလိုကျွန်တော်တို့အများကြီးပြင်နေရတာပ
ါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းကရင်လူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေမလုပ်ဖို့အတွက်ဒေသခံကယ်ဆယ်ရေးအဖွဲ့တွေကလည်းတောင်းဆိုနေပါဗျ။ကရင်ပြည်နယ်အတွင်းက ကင်းအမျိုးသားအစည်းအရုံးထိန်းချုပ်ရာတက်မဟာ9ခုရှိတဲ့အနေနဲ့တက်မဟာ1356စတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံပြည်သူ6သိန်းကျော်လောက်ဟာစစ်ဘေးရှောင်နေရတယ်ဆိုပြီးကရင်လူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပြကြပါတယ်ရှင
်ပဲခူးတိုင်းညောင်လင်းပင်ဒေသဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်ခံရမှုပေါင်း100ကျော်ရှိခဲ့တဲ့အကြောင်းမအေးမာကပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲရှင်။ဒေါ်လာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကလည်းဆက်သွယ်နိုင်ပါတယ်ရှင်
။ view American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ view Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့ပြပြန်နေတဲ့ရရှိနိုင်မှာပါ VOE Telegram တရားဝင်စာမျက်နှာက VOE Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီစမှာရှင် VOE သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာနေ့ပါပါတင်ပါရှင် View American တန်ရဲ့2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American မြို့တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ line la meter 190 kHz 1905တို့ကနေတိုက်ရိုက်အတန်းလွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တန်းဝင်တူလောင်မှုစနစ်လိုအပ်တဲ့မြမစိုက်ပျိုးထွက်ကုန်အကြောင်းစူးစီးတင်ပြပေးထားတဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညအပတ်စဉ်တွေမတိုင်ခင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံကစိုက်ပျိုးသီးနှံတွေကိုနိုင်ငံတကာဈေးကွက်တွေမှာအဆင့်မီတန်းဝင်အောင်ရောင်းချနိုင်ခြင်းမရှိတဲ့အ धिक အချက်တွေထဲမှာတူလောင်မှုစနစ်ကောင်းကောင်းမရှိတာလည်းပါဝင်ပါတယ်။လိုအပ်တဲ့ခင်မီတူလောင်ရုံတွေစောက်ဖို့ငွေကြေးမရှိသလိုနှီးပညာလည်းမလိုက်နိုင်လို့ဖြစ်ပါတယ်။မြန်မာနိုင်ငံကစိုက်ပျိုးသီးနှံထွက်ကုန်တွေတင်ပို့မှုမှာအ धिक အားနည်းချက်တစ်ခုဖြစ်နေတဲ့အခြေအနေကိုဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
မနက်မှာတောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သူတို့ရဲ့စိုက်ပျိုးသီးနှံတွေကိုရှေးရခင်ကအတိုင်းအခုချိန်အထိရိုးရာပုံစံနဲ့တိုးလောင်ကြတာကများပါတယ်။အဲ့ဒီအတွက်သီးနှံတွေဟာအလေအလွင့်များတာမှို့တက်ပိုးကတ်တာတွေဖြစ်ပြီးနိုင်ငံတကာဈေးကွက်မှာလည်းတန်းဝင်အောင်ဈေးကောင်းကောင်းနဲ့ရောင်းချဖို့ကမလွယ်ကူသေးပါဘူး။ကျေးလက်ဒေသတွေကတောင်သူလယ်သမားတွေမှာတင်တိုးလောင်မှုစနစ်ကောင်းကောင်းမရှိတာလားဆိုတော့မြို့ပေါ်ကကုန်တယ်ပွဲစားတွေအနေနဲ့လဲခိုင်ခန့်တဲ့ဂိုဒေါင်တွေအဆောက်အုံတွေနဲ့သီးနှံအိတ်တွေကိုမိုးလုံလေးလုံထားနိုင်ပေမဲ့နိုင်ငံတကာအစ်စ်မီတော့မဟုတ်ကြပါဘူးဒါနဲ့ပတ်သက်ပြီးမြေလက်ဒေသကသီးနှံကုန်တယ်ကြီးများအသင်းဦးဆောင်အဖွဲ့ဝင်တဦးကအခုလိုရှင်းပြပါတယ်
မြန်မာနိုင်ငံမှာတော့အဲ့လိုပဲတန်းနယ်ဆုံးလောက်တာတော့ဂိုဒေါင်ထဲမှာအိတ်တွေကိုအစင်းလိုက်အစင်းနဲ့ထပ်လိုက်ပေါ့ထပ်ပြီးတော့အိတ်အကြားတွေတဲကိုအိုက်ဆီပြားတွေညှက်လိုက်ညှက်ပြီးတော့မှတော့မိုးကအီနဲ့အုပ်လိုက်တာလေလုံအောင်အုပ်လိုက်တာပိုးသက်စီအနံ့ထွက်တယ်ပိုးတွေမတက်နိုင်ဘူးအဲ့ကောင်ကပိုးတွေတည်လဲတည်လဲအဲ့ကောင်နဲ့အုပ်ထားလို့ရှိရင်ပိုးတွေမဝင်နိုင်တဲ့ပြင်အဲ့ထဲမှာရှိတဲ့ပိုးကသေးကုန်တာအော်သူတို့နိုင်ငံသားမှာတော့ဂိုဒေါင်တွေထဲမှာဂိုဒေါင်အလုံးစုံရှိတယ်ယူနီဖောင်းနဲ့ဝင်ရတယ်ကွာသူတို့ကတော့ပိုးကင်းစင်ဆိုပြီးတော့တီးတန့်လောက်တာပေါ့မြန်မာပြည်မှာတော့အဲ့ဒါမျိုးမရှိဘူးလို့တို့ကနိုင်ငံသားပို့တဲ့မှန်သမျှအပေါ်လုံးစေးအော်ရတာများရင်လေတီးနှံနေရနှမ်းမဲပြပြအဲပဲမာလိုက်နေမပဲတီးစင်းတို့ပဲစင်းငုံတို့မပဲတို့အဲ့ဒါတွေဆိုလို့ရှိရင်စေးအော်ရတာပဲမအော်လို့မရဘူးဘိုးသက်စေးအော်တာဖြစ်တဲ့အတွက်တော့ organic နဲ့မဖြစ်တော့ဘူးပေါ့ကုမ္ပဏီရတဲ့မှာနောက်ဆုံးပိတ်သူတို့လိုချင်တဲ့ပုံစံတိုင်းကိုပြန်လုပ်ယူတာလေတို့ဒီမှာနှမ်းဆိုလို့ရှိရင်နှမ်းကိုလှော်တော့အမှုန့်ကိုကိုရီးယားကိုပို့တာရှိတယ်ကွာနှမ်းအစိမ့်မဟုတ်ဘူးတော့လှော်ပြီးတော့အထောင်းအမှုန့်ပေါ့အဲဂျပန်ကလည်းပို့တယ်ဂျပန်ကတော့နှမ်းတိုင်းနှမ်းအစိတိုင်းပို့ရတာသူတို့ကဂျပန်ကိုပို့မယ်ဆိုလို့ရှိရင်ဂျပန်ကလိုချင်တဲ့ပုံစံကိုပြောမယ်ပြောလို့ရှိရင်အဲ့ပုံစံနဲ့ကိုကပို့ပေးလိုက်တယ်သူတို့လက်ခံတဲ့အစိမ့်ကိုမမီဘူးဆိုလို့ရှိရင်တော့သူတို့ကပြန်ပို့ပြီဆိုတော့ကိုကရှုံးတော့
တောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သီးနှံတွေကိုအစစ်မြစ်မြင့်တူလောင်ဖို့အတွက်ငွေကြေးမတတ်နိုင်ကြသလိုရိုးရာအဆင့်ကနေပြောင်းလဲပြီးတိုးတက်တဲ့တူလောင်မှုတွေလုပ်ဖို့စဉ်းစားမှုလည်းမရှိကြပါဘူး။အဲ့ဒီအတွက်အလေအလွင့်တွေမရှိအောင်တန်းဝင်အစစ်မြင့်သီးနှံဖြစ်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်လည်းမရှိ။ဘယ်အဖွဲ့အစည်းကမှလည်းလာရောက်ပြီးပညာပေးတာမရှိဘူးလို့မကွေးတိုင်းပွင့်ပြူမြို့နယ်ကလယ်သမားတဦးကအခုလိုပြောပါတယ်
။ကဘာတော့ဒီလိုပဲစပါးစီတွေထည့်ထားရတာပါပဲ။
ဘာမပြောင်းလဲဘူးအဲ့တိုင်းပဲကျက်ကျွတ်စာကျက်ကျွတ်သူစာလို့တော့စားတာပေါ့ဒါကတော့လေလွှင့်ရှိတဲ့ခေါ်အောင်ပါပေါ့သူတို့ရော့တာပေါ့ဒါတိုင်းလို့လဲသူတို့ပဲရော့နေကြဆိုတော့ဒါကိုခေါင်းထဲမှာမထည့်ကြဘူးပေါ့နော်သဘာတရားလောင်နေဆိုရ6တင်းလောက်ရော့တာပဲကျွတ်စာပါညာနဲ့ကျွန်တော်တို့သုံးလောင်နဲ့စနစ်ပြောင်းလိုက်ရင်ကုန်ကြစိတ်နဲ့အစာဦးလေးစားအောင်မယ့်နေရာလုံးလုံးသူ့ရဲ့စနစ်ဒီပြောင်းအောင်ပါဗျာအဲ့လိုပြောင်းလိုက်တဲ့ကုန်ကြစိတ်နဲ့ဒီသီနံမောကရော့တဲ့ကုန်ကြစိတ်ကိုတိုင်းရှည်ရင်ဒီနံမောကကုန်ကြသေးကမပြောတော့ဘူးပေါ့ရော့တဲ့ကုန်ကြသေးကမလိုက်နိုင်တာလည်းပါတယ်အသိမရှိတာလည်းပါတယ
်ဒါပေမဲ့လည်းအခုအခါမှာစစ်အာဏာသိမ်းခံထားရပြီးနိုင်ငံရေးစီရေးပြည်ပခါတွေကြောင့်လေယာစိုက်ပျိုးရေးလုပ်ငန်းတွေအထူးထိခိုက်ကုန်ကတောင်သူလယ်သမားတွေရဲ့ဘဝကအနှိမ့်ကျဆုံးအခြေအနေဖြစ်တဲ့အတွက်အတော်များများကတော့တိုးလောင်တဲ့အဆင့်ကိုမရောက်ဘဲထွက်ရှိလာတဲ့သီးနှံတွေကိုစိုက်ခင်းတဲ့မှာတွင်တခါတည်းရတဲ့ဈေးနဲ့ရောင်းချကြတာတွေလည်းရှိနေပါတယ်အဲ့ဒီလိုလောက်ရတဲ့တောင်သူလယ်သမားတွေအနေနဲ့ကတော့သူတို့ရဲ့သီးနှံထဲတဲ့ကြည်တဲ့ပုတ်ထဲကိုတူလောင်တဲ့အဆင့်အထိမရောက်တော့ပါဘူးအလားတူကုန်တယ်ပွဲစားတွေအနေနဲ့ကလည်းမြမကြံ့ငွေမတိမကျိန်ဖြစ်နေတဲ့အတွက်မြို့ပေါ်ကသူတို့ရဲ့ဂိုဒေါင်တွေထဲမှာသီးနှံတွေကိုကြာကြာတူလောင်ထားနိုင်ခြင်းမရှိတော့ပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်သီးနှံတွေကိုအများဆုံးတရုတ်နယ်စပ်အပါအဝင်အိန္ဒိယနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတဲ့အဆင့်မှာပဲရှိပါတော့တယ်နေဇက်ကနေရောင်းချရတဲ့အတွက်တင်းကျပ်တဲ့အည်အသွေးစစ်ဆေးမှုမရှိတော့ဘဲရောင်းချရတာလွယ်ကူပေမဲ့တကယ်တမ်းနိုင်ငံတကာတန်းဝင်ဈေးကွက်ကြီးတွေမှလို့တော့ဈေးကောင်းကောင်းမရရှိကြပါဘူး။ဒါနဲ့ပတ်သက်ပြီးမြေလက်ဒေတာကစိုက်ပျိုးရေးအင်တာနက်အွန်လိုင်းဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ်
။တူလောင်တဲ့စနစ်ကတောင်သူတွေမှာတိတ်မရှိတဲ့လောက်ဖြစ်ပါတယ်။တူလောင်တဲ့ဆိုလဲပြည်နယ်အိတ်တွေထည့်ပြီးတော့စုထပ်ထားရတယ်။ထပ်ထားပြီးတော့တိတ်ပြီးတော့ဈေးမဆောင်နိုင်ပါဘူး။ကြောင်းရတာလုံးဝမထားနိုင်ဘူးတဲ့တွေကလည်းသူတို့ကဒီဝေသေးချင်နေနဲ့လက်ထဲမှာသိပ်မထားရုပ်လေးအတက်ကြာလည်းကျန်နေလေမလုံးလေတော့အစာအုပ်တွေရှိတယ်ကြကြဝဝထားနိုင်တဲ့အစာအုပ်တွေရှိရဲ့ဝိုင်းပေါ့ပေါ့ခြံပြည့်ဆောက်ပြီးတော့ဒိုးလောင်တွေရှိတယ်တိုက်တွေပါးဆောက်ပြီးတော့ဂိုးတော်တွေပါးဆောက်ပြီးတော့လောင်းတဲ့သဘောပဲရှိတယ်အူအေးဘေးစနစ်ဒါကဟိုတန့်ပြီးတော့ပစ္စည်းတွေတန့်ပြီးတော့ဒါကဘလူဆိုတာမျိုးမရှိတလောက်ပဲဟိုလူသမားတွေလည်းကာကွယ်ရေးပစ္စည်းတွေဝတ်တာဝတ်စုံတွေဝတ်တာဖဏတ်တွေတန့်ရှင်းတဲ့ဖဏတ်တွေစီးတယ်ဆိုတာမျိုးမရှိဘူးဒီလိုပဲခြေဗလာလက်ဗလာတွေနဲ့ပဲခံရပိုးကြချင်းကြပြူကြတွေ့ကြအိတ်တွေချုပ်ကြပြူလာတော့ပြီးတော့ဒီစနစ်တကျမရှိတော့ပဲလူနိုင်ငံကမှလို့ပိုးတက်တာဘာညာဆိုတာကတော့ခုနလိုပေါ့စနစ်ကျထုတ်ပိုးတာမျိုးအပူပေးတာမျိုးအေးပေးတာမျိုးတော့မတွေ့မိတော့ပဲ
အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ပူးပေါင်းပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမဟာဗျူဟာ ADS ရေးဆွဲကကျေးလက်ဖွံ့ဖြိုးရေးအကောင့်ထဲပေါ်ဖို့လေးလာမှုတွေစတင်လှုပ်ဆောင်ခဲ့ပါသေးတယ်။အဲ့ဒီစီမံကိန်းမှာသီးနှံတူလောင်ရေးစနစ်ကိုလည်းထည့်သွင်းပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတွေအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေကိုပြည်내တိုင်းအသီးသီးကကျေးလက်တွေအထိနှီးနှောတိုင်ပင်တာတွေလှုပ်ဆောင်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပူပေါင်းပါဝင်ခဲ့ပြီးမန္တလေးနဲ့မကွေးတိုင်းအတွင်းကတောင်သူလယ်သမားတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကာစာရန်တွေတင်ခဲ့သူတဦးကလည်းအခုလိုပြောပြပါဗျ
။ကျွန်တော်တို့တောင်သူလယ်သမားတွေကဒီမီယိုဖလာတူလောင်တဲ့ဟာတွေကိုနဲ့ပဲရှေ့ကိုအဲ့တိုင်းပဲဆက်ပြီးတူလောင်နေတာတွေ့ရတယ်ပေါ့နော်။လက်ရှိလေထိုင်လည်းအတူတူပါပဲမတိုးတက်ပါဘူး။ပွဲစားတွေပွဲရုံပိုင်ရှင်တွေကုန်တယ်တွေတူလောင်တာကတောင်သူတဲ့နည်းနည်းပါပါအစ်င့်မြင့်တယ်ဆိုလို့တကယ်စံချိန်မီတန်းဝင်တဲ့တူလောင်မှုမျိုးမဟုတ်သေးဘူးပေါ့။အဲ့ဒါနဲ့ပတ်သက်ပြီး2018လောက်ကစပြီးလုပ်ခဲ့တဲ့ ADS ပေါ့ Agricultural Development Strategy ပေါ့စိုက်ပျိုးရေးပုံရိုးတိုးတက်မှုမဟာဗျူဟာမှာအဲ့ဒီသီးနှံတူလောင်မှုအပိုင်းတစ်ပိုင်းပါတယ်။သီးနှံတူလောင်တဲ့ဂိုဒေါင်တွေကိုကျေးရွာတွေရဲ့စိုက်ခင်းနေတဲ့မှာဒီဆိုင်လိုကြီးတွေပေါ့သီးနှံတူလောင်တဲ့ဂိုဒေါင်ကြီးတွေကိုစောက်ဖို့ဟိုအစီအစဉ်ပါတယ်ဗျ။အဲ့ဒီနဲ့ဒူလောင်နဲ့ဂိုဒေါင်တွေကိုလိုအပ်တဲ့ AAP ထားတာတို့ပိုးသက်တဲ့ကိစ္စတို့အဲ့တာကိုကျွန်တော်တို့ကုမ္ပဏီပိုင်းကနေတာဝန်ယူပြီးကမှဒီဂိုဒေါင်ကြီးတွေစောက်ပြီးတက်တာနဲ့နှုံလာနဲ့တောင်သူတွေသမားတွေကိုဒီနဲ့နေဒူလောင်ဝင်ပြုတ်ဖို့ပေါ့လေအဲ့ဒီအစီအစဉ်တရက်ပါတယ်ခုနောက်တော့ကဆိုင်လိုကြီးတွေဒီနဲ့ဒူလောင်နဲ့ဂိုဒေါင်ကြီးတွေမှာဒူလောင်လိုက်တဲ့အခါမှာပြောရမစို့ဘောက်ချာကိုထုတ်ရေးပေးလိုက်တယ်အဲ့ဒီဘောက်ချာကိုကိုင်းပြီးကမှဟိုတက်ဆိုင်ရာဘန်တွေပေါ့အဲ့လိုဘန်တွေမှာသူကပေါင်လို့ရတယ်စရနာသိပြီးနောက်ပိုင်းတော့အဲ့ဒီ ADS ကလည်းပြတ်သွားတယ်ပေါ့
မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့နိုင်ငံတကာဈေးကွက်ကြီးတွေမှာတန်းဝင်မရောင်းနိုင်ုံသာမကနေဇတ်ဒေတာအထူးသဖြင့်တရုတ်နေဇတ်မှာတော့မှဈေးနှိမ်ခံရတာတွေတယ်လာတဲ့သီးနှံတွေကားလိုက်ပျက်စီးကုန်တာတွေမကြာခဏဖြစ်ပွားခဲ့ပါတယ် အထူးသဖြင့်ဖယဲသီးနဲ့ကုံစိမ့်တွေဆိုရင်တရုတ်နယ်စပ်အထိတာမန်ကုံတင်ကားတွေနဲ့တင်လာပြီးတရုတ်နယ်စပ်ကအခြေအနေတရရကြောင်းဝင်ခွင့်မရတာတွေတရုတ်ဘက်ကမဝယ်တော့တာတွေကြောင့်အလုံးဆုံးရှုံးရတဲ့ဖြစ်ရပ်တွေမကြာခဏရှိပါတယ်ဒါအပြင်စိုက်ကျိုးသီးနှံတွေကိုအစစ်မြင့်မြင့်နဲ့တိုးလောင်ထားနိုင်ဖို့ကလျှက်စင်ပြီးရရှိဖို့စိတ်မချရတာလဲအကြောင်းအချက်တစ်ခုဖြစ်ပါတယ်အဲ့ဒီလိုတိုးလောင်စနစ်တွေကောင်းကောင်းမရှိတဲ့အတွက်မြန်မာနိုင်ငံကနေ2019ခုနှစ်ကစံဝယ်ယူခဲ့တဲ့အာဖရိကအနောက်ပိုင်းကဆင်းရဲတဲ့နိုင်ငံတွေဖြစ်ကြတဲ့ Ivory Coast နဲ့ Ghana စတဲ့နိုင်ငံတွေကတောင်မှသူတို့နိုင်ငံကိုတင်သွင်းလာတဲ့မြန်မာနိုင်ငံကစံနေဟာအကြီးအသေးမရှိစားသုံးဖို့မသင့်တော်ဘူးဆိုပြီးအားလုံးကိုဖျက်ဆီးဖြစ်ခဲ့ကြောင်းပါခင်ဗျာ
တန်ဝင်တူလာမှုစနစ်လိုအပ်တဲ့မြမစိုက်ပျိုးထွက်ကုန်အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခေမောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုမထုတ်လွှင့်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်နိုင်ငံကိုကျူးကျော်သူကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံနဲ့ဆက်ရနာရှင်ကိုတွန်းလှန်နေတဲ့မြန်မာနိုင်ငံတဲမှာစီးရီးပဋိပက္ခအရှိန်ရော့ကျမသွားဘဲနဲ့နှစ်နိုင်ငံစလုံးမှာပို့ပြီးတော့ပြင်ထန်လာနေပါတယ်ဒီအခြေအနေမှာပဲယူကရိန်းနိုင်ငံအတွက်ကာကွယ်ရေးအသုံးစရိတ်တွေကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့မှုပြင်ဆင်နေပေမဲ့မြန်မာနိုင်ငံအတွက်တော့နိုင်ငံတကာရဲ့ထောက်ပံ့မှုကမရှိသလောက်ဆက်လက်နေပါနေတာပါ။ဘာကြောင့်နိုင်ငံတကာအထောက်ပံ့အားနည်းနေရပါသလဲ။ပြီးတော့နိုင်ငံတကာရဲ့ဆက်ဆံရေးကဘလောက်ထိအရေးပါသလဲဆိုတာဒီတစ်ပတ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးထားပါရရှင
့်။ Okay, ပထမဦးဆုံးယူကရိန်းနဲ့မြန်မာကူညီမှုတွေစိတ်ဝင်စားမှုတွေကွာဟတဲ့ချက်ကတော့အင်းနီနာချင်းနိုင်ငံကြီးရဲ့အဓိကပံ့ပိုးမှုအားနေတယ်ဆိုပြောနိုင်ပါတယ
်။ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတုံ့တက်ပြောသွားတာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတနည်းနဲ့တနည်းတိုက်ပွဲတွေပြင်းထန်လာသလိုပြည်ပအကူအညီတွေကလည်းယူကရိန်းနိုင်ငံထက်စာရင်အလွန်အမင်းနဲပါလျက်ရှိနေတယ်လို့ဝေဖန်တဲ့မြစ်တက်နေပါတယ်။အဲ့လိုအဖြစ်အပျက်တွေပေါ်မှာဘာကြောင့်ပြည်ပကထောက်ခံမှုတွေရော့ကျနေရသလဲ။ပြီးတော့သတင်းမီဒီယာတွေရဲ့လိုအပ်ချက်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဘလို့အရေးကြီးလဲဆိုတဲ့အကြောင်းကို NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့ဆက်သွယ်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
။ဘာဖြစ်လို့လဲယူကရိန်းကိစ္စတစ်ခုမှာဒီသူတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုအရင်စိတ်ဝင်စားတယ်။နောက်ကဒီကိစ္စလည်းသူတို့နဲ့နီးစပ်ပြီးတော့သူတို့ရဲ့အရေးလိုတောင်ပြောလို့ရတဲ့အရာဖြစ်တယ်။အဲ့တော့အဲ့လိုမျိုးလူခွင့်ရေးနဲ့ဒီမိုကရေစီအားပေးတဲ့နိုင်ငံတွေဝန်းရံနဲ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အားပေးမှုတွေထောက်ပံ့မှုတွေကတကယ်ကိုထိထိရောက်ရောက်လုပ်နိုင်နေတဲ့အတွက်ကြောင့်မလို့ယူကရိန်းကကမ္ဘာမှာမြန်မာကဲ့သို့အခြေအနေဆိုးဖြစ်ပေမဲ့အာရုံစိုက်မှုအလေးထားမှုကူညီမှုကပိုများပါတယ်မြန်မာနိုင်ငံရဲ့အနေထားကတော့ခုနပြောသလိုပတ်ဝန်းကျင်မှာရှိတဲ့အိမ်နီးနားချင်းတွေမှာကျွန်တော်တို့ပေါ်မှာတကယ်အရေးယူဆောင်ရွက်မှုတွေအားပေးထောက်ခံမှုတွေသူများတွေကအားပေးရင်တော့မှဒါဝိုင်းဝန်းလက်တွဲလှုပ်ဆောင်မှုတွေအားနည်းနေတဲ့မြန်မာနိုင်ငံအခြေအနေဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ media attention ပါ။ media attention ကကျွန်တော် Ukraine မှာဆိုလို့ရှိရင်သူတို့ရဲ့ international media တွေသူတို့ရဲ့တိုင်းပြည်အတွင်းမှာဝင်ဝင်ပေးတယ်။ဝင်ဝင်ပေးပြီးတော့ဒီသတင်းတွေရအောင်ထုတ်နိုင်ခဲ့တယ်။အခုဒီနေ့ပဲဘုံချီဒီနေ့ပဲလူတွေတိတ်ချက်ချင်းသတင်းရောက်တယ်။ကျွန်တော်တို့နိုင်ငံမှာကတော့ခုနလို internet အခက်ခဲတွေနောက်ကဖြစ်ပွားနေတဲ့စကိုင်းတို့မန္တလေးတို့မကွေးတို့ဒီနေရာတွေကိုနိုင်ငံတကာသတင်းတွေဝင်ပြီးတော့ဒီစနေအချိန်နဲ့တပြေးညီတင်ပြနိုင်မှုအားနည်းနေတယ်အဲ့ဒီအချက်တွေကြောင့်ဖြစ်ပါတယ်အဲ့တော့ယူကရိန်းပေါ်မှာနောက်တစ်ခါကျွန်တော်တို့ပါလဲဆိုတော့ယူကရိန်းကနိုင်ငံတနိုင်ငံကိုနောက်တနိုင်ငံကဝင်ရောက်ပြီးတော့ကျူးကျော်ပြီးတော့တိုက်ခိုက်တယ်ဆိုတော့ဘယ်မှမငင်းနိုင်ဘူးမြန်မာနိုင်ငံရေးကြတော့အမှန်တော့ကျွန်တော်တို့စစ်တပ်ကပြည်သူတွေနေတဲ့နေရာကိုဝင်ပြီးတော့ကျူးကျော်တာပဲဒါပေမဲ့နိုင်ငံတကာနေနမိတ်ကိုကျူးကျော်ပြီးတော့တိုက်ခိုက်တယ် aggressive war invasion လို့ခေါ်တဲ့ကျူးကျော်မှုဆိုတဲ့ဟာကိုပြောနိုင်ဖို့ကျွန်တော်တို့နိုင်ငံတကာသမိုင်းနိုင်ငံတကာဥပဒေအရဒါပြောဖို့အရန်ခက်ခဲနေတယ်။အဲ့ဒီအချက်တွေကြောင့်ဒီလိုမျိုးကွာဟတယ်ဖြစ်ပါတယ်။ကျွန်တော်တို့ဒီ international relation ဘက်မှာတက်နိုင်သူကြီးကျိုးပန်းဆောင်ရွက်လည်းရှိပါတယ်။ဒါပေမဲ့ Ukraine မှာသူတို့ရဲ့သမရကပြောမယ်ဆိုလို့ရှိရင် public figure ကောင်းပါတယ်။ public relation ဒါကသူ့ရဲ့ပါရမီဖြစ်ပါတယ်။ကျွန်တော်တို့ဘက်မှာလည်းဒါကိုစူးစမ်းတယ်။ဒါပေမဲ့တစ်ခါလေးကြောက်ရှင်ကျွန်တော်တို့မှာ public figure ကောင်းတဲ့သူဖြစ်ုံနဲ့မကဘူး။သူ့နောက်မှာဒါနဲ့ပတ်သက်ပြီးလုံနိုင်တဲ့အစိုးရရန်နေရာကြီးနဲ့အစိုးရဝန်ထမ်းတွေရှိပါတယ်။ ကျွန်တော်တို့မှာခုနဒီလိုမျိုးလှုပ်ဆောင်တဲ့နေရာမျိုးမှာဟိုပြောမယ်ဆိုအစိုးရဖြစ်ပေမဲ့အစိုးရကဲ့သို့ကျွန်တော်တို့အရင်တော့လို့ဌာနကြီးတွေဝန်ထမ်းကြီးတွေထောင်နဲ့တောင်းနဲ့ချီပြီးတော့ကျွန်တော်လှုပ်ရတာမဟုတ်ရနိုင်တဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားရင်းမြစ်ငွေကြေးရင်းမြစ်လှုပ်အားရင်းမြစ်တွေကိုကျွန်တော်ချိုးချံပြီးတော့လှုပ်ဆောင်ရတဲ့ခါမျိုးအဲ့တော့လှုပ်ချင်တဲ့စန္ဒချင်းမှတူပါတယ်ဒါပေမဲ့လှုပ်နိုင်တဲ့အနေအထားမျိုးမှာအင်အားသုံးနိုင်တာ resources တွေကိုအသုံးချနိုင်တာဒါအပြင်အစိုးရတရရဲ့တရားဝင်အစိုးရအာဒီနေမျိုးကိုလာရောက်ပြီးတော့သိမ့်ပိုက်ခံရတဲ့အစိုးရရဲ့တမရတယောက်အနေနဲ့ပြောကြမှုကပို့ပြီးတော့ဒါတရားဝင်တဲ့ပုံစံမျိုးနောက်တစ်ခါနိုင်ငံတကာစင်မြင့်မှာပြောကြဖို့အတွက်ပုံမှုပြီးတော့အစဉ်ပြေတာဒါကတော့ကျွန်တော်တို့ကွာခြားမှုလို့ပြောလို့ရပါတယ
်ဒါကတော့ NUG ရဲ့လူခွေးရေးဝန်ကြီးဦးအောင်မျိုးမင်းရဲ့ဆွေးနွေးချက်တွေပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းယူကရိန်းနဲ့မြန်မာကွဲပြားမှုအကြောင်းတွေကိုဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါမြန်မာနဲ့ယူကရိန်းနိုင်ငံတကာအထောက်ပံ့ကွာခြားပုံအခြေအနေနှိုင်းယှဉ်ချက်ကိုဟောက်စာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတင်ဆက်ပါအစီအစဉ်အလဲပါနိုင်ငံရေးဇက်ခုံဆင်းမြင့်မှာအချိန်ဖြုံးမှာမဟုတ်ပဲအမေရိကန်လူထုလူလားချက်တွေအကောင့်ထဲပေါ်အောင်သာဥတီဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်သမ္မတကိုတရားစွဲဖို့အမေရိကန်အောက်လွှတ်တော်မှာစတင်စုံစမ်းနေချိန်မှာပဲအခုလိုပြောလိုက်တာပါဒီမိုကရက်တွေကတော့ရီပဘလစ်ကန်တွေဟာအယုံလွှဲဖို့ဂျိုးပန်းနေတာဖြစ်တယ်လို့ဆိုပါတယ်လာမယ့် September 30အမီအစိုးရအသုံးစရိတ်အတည်ပြုချမှတ်ပေးဖို့လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးနေကြတဲ့အချိန်မှာပဲရှုပ်ထွေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်နဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Belgares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင
်သမရဂျိုးဘိုက်တန်ဟာသူ့ရဲ့တာဟန်တာဘိုက်တန်ရဲ့နိုင်ငံရေးခြားစည်းဝေးလုပ်ငန်းတွေကနေအကျိုးအမြတ်ရတယ်ဆိုပြီးအောက်လွှတ်တော်မှစတင်စုံစမ်းနေပါပြီ။သမရအင်ဘီရောကတော့ဒါဟာနိုင်ငံရေးအရာထိုးနှက်မှုဖြစ်တယ်လို့ပြောဆိုထားပါတယ်။အောက်လွှတ်တော်ဘက်ကတော့စုံစမ်းစစ်ဆေးလိုက်ရင်ဂွင်းဆက်တွေပေါ်လာလိမ့်မယ်လို့အသေးချာပြောဆိုနေတာပါ။
House Republicans
သမ္မတဂျိုးဘိုက်ဒန်ရဲ့လိုရက်တွေပေါ်ခိုင်မာဆွဆွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအောက်လွှတ်တော် Republican တွေကဖော်ထုတ်သွားမှာပါ။ဒီဆွဆွဲချက်တွေအားလုံးဆက်ဆက်လိုက်မယ်ဆိုရင်လက်စားတဲ့ဂွင်းဆက်တစ်ခုလုံးပေါ်ပေါက်လာမှာပါ
။သမရဟာအာနာအလွဲသုံးစားလုပ်ပြီးဝင်ရောက်ဆွတ်ဖက်တာတွေလုပ်တယ်လို့လက်စားတယ်ဆိုပြီးတော့မက်ကာတီကပြောပါရယ်။ဒီမိုကရက်တွေကတော့အခုလိုလုပ်ရဟာ Republican တွေရဲ့အစိုးရဆုံးလုပ်ရဖြစ်ဝေဖန်ပါရယ်
။ White House has cooperated and I believe the White House
ဘာမှကွက်ဝက်ထားစရာမရှိတာကြောင့်အင်ဖြူရောဘက်ကပူပေါင်းဆောင်ရွက်တယ်လို့ဆက်ပြီးတော့လည်းပူပေါင်းဆောင်ရွက်မှာပါ။သမ္မတအနေနဲ့မမှန်မကန်လှုပ်ထားတယ်ဆိုတာကိုပေါ်လွင်စေတဲ့အထောက်ထားလဲဘာမှမရှိသလိုတရားစွဲခံရလောက်အောင်လဲကျူးလွန်ထားတာမျိုးလဲမရှိပါဘူးသမ္မတဘိုက်ဒန်ဟာဥပဒေကိုလက်တလုံးကြားလှည့်စားချိုးပေါက်တာမျိုးလဲမရှိပါဘူးဒါဟာလုံးဝအဓိပ္ပာယ်မရှိတဲ့စုံစမ်းစစ်ဆေးမှုပါ
ဆွဆွဲချက်တွေနဲ့ပတ်သက်ဆက်ဆက်တဲ့အချက်လက်တွေပိုလိုချင်တယ်လို့ Republican တွေကပြောပါတယ်
The facts are everywhere there are
အချက်လက်တွေကနေရာတကာမှာရှိပါတယ် phone text message email နောက်မျက်မြင်သက်သေတွေပါသူရဲ့အတွင်းလူတွေကနေပြောပြလာတာမျိုးလည်းရှိပါတယ်အစီအဝေးနောက်ဖုန်းပြောထားတဲ့မှတ်တမ်းတွေညစာစာရင်းနဲ့ပြောထားတာတွေအများကြီးပ
ါလာမယ့်သမ္မတရွေးကောက်ပွဲအတွက် Republican တွေကြားရှေ့ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump မှာဆိုရင်လေသူ့အပေါ်ဆွဲဆိုထားတဲ့ရာဇဝတ်မှုပေါင်း40ကျော်နဲ့ပတ်သက်ပြီးတော့တရားရုံးတချို့မှာအမှုရင်ဆိုင်နေရပါတယ်ရေရိုကာလအတွက်အစိုးရ3စီချမှတ်ပေးဖို့နဲ့ပတ်သက်ပြီး Republican တွေဘက်ကမျက်မျှတတတောင်းဆိုထားတဲ့အတိုင်းမရဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားနိုင်ရင်တောင်မှသူကသဘောတူတယ်လို့ပြောပါတယ်ဒါပေမဲ့ Trump ပြောတဲ့မျှတစွာတောင်းဆိုထားတယ်ဆိုတဲ့အဓိပ္ပာယ်ကိုတော့ရှင်းရှင်းလင်းလင်းသိရပါဘူးတရားစွဲနိုင်မှုအရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာဘိုက်ဒန်ရောမက်ကာတီရဲ့အနာဂတ်အပေါ်မှာပါရိုက်ခတ်လာနိုင်တာပါစုံစမ်းစစ်ဆေးတဲ့အဆင့်ပြီးလို့အောက်လွှတ်တော်ကသမရအပေါ်တရားစွဲဖို့ဆုံးဖြတ်လိုက်တယ်ဆိုရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါဒါပေမဲ့လည်းတစ်နှစ်ပတ်လုံးအတွက်မဟုတ်ဘဲရေရိုကာလအသုံးစရိတ်ပါချမှတ်မပေးနိုင်ဘူးဆိုရင်ဒီလကုန်မှာအစိုးရလုပ်ငန်းတွေရပ်တန့်နိုင်ခြေရှိနေပြီးလွှတ်တော်မရက်နာခင်ဒီကိစ္စဆွေးနွေးဖို့လည်းရက်အနည်းငယ်သာကြာမှာတော့တယ်ဒီနှစ်အစောပိုင်းကသမ္မတဘိုက်ဒန်နဲ့မက်ကာတီကြားသဘောတူထားတဲ့အသုံးစရိတ်ပမာဏနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ရှော့ချဖို့ Republican အောက်လွှတ်တော်အမတ်တချို့ကတောင်းဆိုနေကြတာပါခင်ဗျာ
အ အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကြောင်းတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဒီတစ်ပတ်တော့အနုပညာပွဲထုတ်ရဖြစ်လာတဲ့ဆိုးမျိုးတော့အကြောင်းနားဆင်ရမှာပါ။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော့ဟာနိုင်ငံတကာကပကြီးပပူစားတဲ့ဖန်တီအနုပညာရှင်တွေရဲ့လက်ရာတွေကိုစင်တင်ပွဲထုတ်ပြထားတဲ့နေရာတစ်ခုဖြစ်နေပါပြီ။ဒီလိုဖြစ်လာတဲ့အတွက်အာရှကအနုပညာရှင်တွေနိုင်ငံတကာထိုးဖောက်နိုင်မှုဘလောက်အထောက်အကူဖြစ်စေပါသလဲ။မဆုမြမွန်နဲ့အတူကမ္ဘာတစ်လွှာခီးသွွားစီစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
modern နဲ့ contemporary ခေတ်ပြိုင်အနုပညာလက်ရာတွေကိုဆင်တင်ပေးတဲ့နေရာမှာကမ္ဘာထိပ်တန်းဖြစ်တဲ့ freeze အနုပညာပြပွဲကြီးကိုအခု2023 September 6ရက်ကနေ9ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒုတိယကြိမ်ကျင်းပတဲ့ဒီတစ်ခါပြပွဲကြီးမှာ freeze in asia ဆိုပြီးတော့အာရှကအနုပညာလက်ရာတွေကိုသာတည်ထောင်ပွဲထုတ်ပြသမှုလည်းပါဝင်ပါတယ်။နိုင်ငံဆောင်ကကမ္ဘာထိပ်တန်းအနုပညာပြကန်းပေါင်း120ထက်မနည်းသာမကအာရှတဝန်ကအနုပညာပြကန်းအများအပြားပါဝင်ပြသခဲ့ကြပါတယ်။နယူးယောက်၊လန်ဒန်၊ပဲရစ်စတဲ့မြို့တွေမှာသာကျင်းပလေရှိတဲ့ freeze အနုပညာပြပွဲကြီးကိုဆိုးမြို့တော်မှာကျင်းပတာဟာအာရှဒေသမှာယဉ်ကျေးမှုအနုပညာလက်ရာတွေအတွက်အရေးပါတဲ့နေရာတစ်ခုအဖြစ်အသိအမှတ်ပြုလိုက်တာလို့မှတ်ယူနိုင်ပါတယ်
။ I think this is a very important step. I think to have an international fair of this capacity.
ဒါလောက်ကြီးကျယ်တဲ့အတိုင်းအတာကျွမ်းကျင်မှုနဲ့နိုင်ငံတကာပြပွဲကြီးတစ်ခုကိုရီးယားမှာလုပ်တယ်ဆိုတာသိအရေးပါတဲ့ခြေလှမ်းလို့ကျွန်တော်ထင်ပါတယ်။ဆိုးမျိုးရောအတွက်နာမည်ကောင်းရစရာ၊ဂုဏ်ယူစရာဖြစ်တာအပြင်ခြားပါ။ပြောင်းလဲလာတဲ့ဆိုးမျိုးကြီးကြောင့်လည်းအခုလိုနိုင်ငံတကာပွဲကြီးတစ်ခုလာရောက်ပြသတဲ့အထိဖြစ်လာတာပါ။
အရင်ကနိုင်ငံတကာအနုပညာပြပွဲတွေကိုအာရှမှာဆိုရင်ဟောင်ကောင်မှာကျင်းပလေရှိရာကနေအခုတောင်ကိုရီးယားနိုင်ငံမှာကျင်းပလာတာဖြစ်ပါတယ်။ Hollywood Oscar ဆုရတဲ့အထိတောင်ကိုရီးယားရုပ်ရှင်တွေအောင်မြင်လာတာတောင်ကိုရီးယားစီးရီးဇာလန်တွဲတွေနိုင်ငံတကာမှာကြည်သူများနေတာသာမကတောင်ကိုရီးယား K-pop ဂီတအဖွဲ့တွေကဘာကျော်ထိုးပေါက်နိုင်တာတွေကြောင့်ယဉ်ကျေးမှုအနုပညာပိုင်းမှာတောင်ကိုရီးယားဟာအောင်မြင်ကျော်ကြားတဲ့နိုင်ငံတစ်ခုအဖြစ်မကြာခင်နှစ်ပိုင်းတွေအတွင်းမှာကဘာမှာထိုးထွက်လာခဲ့တာဖြစ်ပါတယ
် Greece as you know all the other cities they look for cities that really appreciate culture have a creative spirit and Korea of course you know
Greece အနုပညာပြပွဲလုပ်ဖို့ယဉ်ကျေးမှုကိုအလေးထားအမျက်လိုထားတဲ့နေရာဖန်တီးနိုင်စွာရှိတဲ့နေရာမျိုးကိုရှာဖွေရွေးချယ်တာဖြစ်တော့ကိုရီးယားကကွတ်တီဖြစ်ပါတယ်။နုပညာတကူရဲတွေမဟုတ်ပါဘူး။ရုပ်ရှင်၊ဒီဇိုင်း၊ဖက်ရှင်၊ဂီတအစားအသောက်၊ဗီဒူကာလက်ရာပိုင်းအားလုံးမှာတကယ့်ကိုထူးခြားပြီးဖန်တီးမှုတွေနဲ့ပြည့်နေတဲ့နေရာဖြစ်ပါတယ်
။ဆိုးမျိုးတော်မှာကျင်းပခဲ့တဲ့ freeze အနုပညာပြပွဲကြီးမှာ freeze masters နဲ့ focus asia ဆိုပြီးတော့အပိုင်းနှစ်ပိုင်းခွဲပြသခဲ့ပါတယ်။ freeze masters အပိုင်းမှာတော့ picasso, caravaggio တို့လိုကန်ဝင်မြောက်ကြော်ကြားတဲ့ပကြီးဆရာကြီးတွေရဲ့လက်ရာတွေကိုပြသထားပါတယ်။ Focus Asia ပြကန်းဘက်မှာတော့အာရှကအနုပညာရှင်တွေရဲ့လက်ရာတွေကိုသာတည်ထောင်ပြသခဲ့တာပါ။နောက်ပြီး Freeze Seoul ပြပွဲမှာအကောင်းဆုံးအနုပညာရှင်ဆုကိုပထမဆုံးအကြိမ်ပေးခဲ့တာမှာကိုရီးယားအနုပညာရှင် Woo Hana ရရှိခဲ့ပါတယ်
။아무래도한국이라는곳은좁은곳이기때문에
한국의ပညာရှင်တွေအတွက်ကိုရီးယားကနေရာချင်းတော့နိုင်ငံတကာအသိအမှတ်ပြုခံရနိုင်ဖို့အတွက်ခက်ခဲပါလေ။ဒါပေမဲ့အခုနှစ်ပိုင်းတွေအတွင်းမှာအနုပညာလက်ရာတွေကိုစိတ်ဝင်စားသူတွေပိုများလာပါလေ။အဲဒါကြောင့်လည်းနိုင်ငံတကာအနုပညာပြပွဲကြီးကိုဆိုးမျိုးမှာလာပြီးတော့ကျင်းပတာဖြစ်ပါလေ။ဒီလိုပြပွဲမျိုးတွေရှိလာတော့လူငယ်အနုပညာရှင်တွေအတွက်တကယ်ကြီးမားတဲ့ခွင့်လမ်းတွေရှိလာစေပါလေ။
Freeze လို့နိုင်ငံတကာအနုပညာပြပွဲကြီးမျိုးတောင်ကိုရီးယားမှာကျင်းပတဲ့အတွက်အနုပညာရှင်တွေအတွက်အားတက်စရာဖြစ်တယ်လို့အနုပညာဈေးကွက်လည်းပိုပြီးကြီးလာလိမ့်မယ်လို့အနုပညာပြကန်းပိုင်ရှင်တွေမျှော်လင့်နေကြပါတယ်
။ It's a different approach. So what you see here in Korea is you have very established collectors who are
ကိုရီးယားမှာကအနုပညာလက်ရာတွေကိုလွန်ခဲ့တဲ့နှစ်ပေါင်း30 40လောက်တည်းကစုဆောင်းလာတဲ့အတွေ့အကြုံရှိသူမျိုးအသက်အားဖြင့်လဲတိတ်မငယ်တော့တဲ့အခြေခံနေပြီးသားစုဆောင်းသူမျိုးတွေရှိပါတယ်သူတို့စုဆောင်းကြတဲ့လက်ရာတွေကတကယ့်ကိုအမကန်အည်သွေးရှိတဲ့လက်ရာတွေဖြစ်ကြပါတယ်ဒီချိန်ထဲမှာပဲအနုပညာကိုအမြင်သိတဲ့ချင်းကပ်ကြသူမျိုးတွေလည်းရှိလာပါတယ်အနုပညာဘူးသူကရှိလို့ဝယ်ယူစုဆောင်းတာမျိုးထက်ချက်ချင်းတွေ့ချက်ချင်းကြိုက်လို့ဝယ်လိုက်တဲ့သူမျိုးတွေဖြစ်ပါတယ်အဲ့လိုပုံစံနှမျိုးလုံးနဲ့အနုပညာကိုဝယ်ယူစုဆောင်းသူတွေကြောင့်အနုပညာလှူရှားမှုတွေဖြစ်လာတာကျွန်တော်ကတော့ကြိုဆိုပါရယ
်လူငယ်တွေအားချအတူယူကြတဲ့သူမျိုးတွေအနုပညာလက်ရာတွေကိုစိတ်ဝင်တစားရှိလာကြတာကအကြောင်းတစ်ခုဖြစ်တယ်လို့ဆိုးမျိုးတော်ကပကြီးပြကန်းတစ်ခုပိုင်ရှင်ကပြောပြပါရယ
်확실히지난
3년 전부터
농해래 3년 라가 사비로 세과마 룽해 바이데가 아누피냐 외유 수상들이 세윈자 시라자라 쫓아 바래 저자들이 루티냐의 인플루엔셜들이가 아누피냐 레야리고 사비 수상라자래 쫓아 세과마 따야무리 시라게래로 좀아 쳇바래
2022 ခုနှစ် တုန်းက ကျင်းပ ခဲ့ တဲ့ freeze soul အနုပညာ ပြပွဲ တုန်းက ပရိသတ် 9000 ကျော် လာရောက် ခဲ့ ပြီးတော့ အနုပညာ လက်ရာ တွေ က နေ ဝင်ငွေ ဒေါ်လာ တန် 950 ကျော် ရရှိ ခဲ့ တယ် လို့ တောင်ကိုရီးယား ရင်ကျေးမှု အာကစား နဲ့ ခီးသွား လုပ်ငန်း ဌာန ကိန်းကဏ္ဍ တွေ မှာ ဖော်ပြ ပါ တယ် အခု လို့ တောင်ကိုရီးယား အပါအဝင် နိုင်ငံစုံ က အနုပညာ လက်ရာ အများ အများ ကို ပြသ တဲ့ freeze ပြပွဲ ကြီး က နေ အနုပညာ လက်ရာ တွေ ကို ဝယ် ယူ မယ် ဆို ရင် ဘာ ကို အဓိက ထား ရွေး သင့် ပါ တယ် လဲ ပြပွဲ တာဝန် ခံ မီယာ ခင် က တော့
ကိုယ်စိတ်ခံစားချက်ကိုကိုင်လှုပ်နိုင်တဲ့လက်ရာမျိုးရွေးချယ်တဲ့နယ်လို့အကြံပြုပါတယ်။ဆိုကတ်ချင်းကြောင့်ဝင်နဲ့ကော်လက်တင်ရိုက်တဲ့နေကချွာနဲ့ဇက်ဖူမယ်ကိုရရှိရာကိုချွတ်ချွတ်လှူတူရီအနုပညာစုဆောင်သူတွေအနေနဲ့ကိုတကယ်ကြိုက်တဲ့လက်ရာကိုပဲစုဆောင်ပါလို့ကျွန်မအကြံပေးချင်ပါတယ်။နောင်စက်နှစ်အနှစ်20ကြာသွားရင်အဲ့ဒီအနုပညာရှင်ကနာမည်ကြီးကျယ်မှကြီးနေတော့မှာဖြစ်လ
မိုးဘလောက်ပဲကြကြကို့အနေနဲ့ခံစားရမှာမဟုတ်ပါဘူး။
တန်ကိုရီးယားနိုင်ငံဆိုးမျိုးတော်ဟာလက်ရမြအနုပညာတွေဖန်တီးတဲ့နေရာတစ်ခုဖြစ်ရုံမကအနုပညာလက်ရတွေကိုအတိအမှတ်ပြုတန်ဖိုးထားသူတွေရှိရနေရာဖြစ်တဲ့ဆိုတာကို Freeze Soul ပြပွဲကြီးကအတိအမှတ်ပြုပြသလိုက်တာဖြစ်ပါတယ်။ Wall Street Journal သတင်းစာကြီးကဆိုရင်ဆိုးမျိုးတော်ကိုအနုပညာမျိုးတော်တယ်လို့တင်စားဖော်ပြခဲ့ပါတယ်။အဲ့လိုမျိုးအတိအမှတ်ပြုခံရတဲ့အတွက်နိုင်ငံတကာအထီးထိုးဖောက်နိုင်ဖို့ကြိုးစားနေကြတဲ့အာရှကအနုပညာရှင်တွေအတွက်အာရှနဲ့နိုင်ငံတကာပေါင်းကူးပေးနိုင်မယ့်နေရာတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မစူမြတ်မမ
။နှုပညာပွဲထုတ်ရဖြစ်လာတဲ့ဆိုးမျိုးတော်အကြောင်းကိုမဆူမြတ်မုံတင်ဆက်ပေးခဲ့တဲ့ကမ္ဘာဒေါ်လာခီသွားအစီအစဉ်မှာနားဆင်ကြကြရတာပါ။အင်္ဂါညရဲ့အပတ်စဉ်စီစဉ်ကတော့ဒီလောက်ပါပဲရှင်။အခုတော့ကုလသမဂ္ဂအထွေထွေညီလာခံပါမိကွန်းပြောကြားခဲ့တဲ့အမေရိကန်သမ္မတရဲ့မိကွန်းပါကောင်းလုပ်ချက်တချို့ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကုလသမဂ္ဂအထွေထွေညီလာခံပါမိကွန်းပြောကြားသွားပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုဟာကုလသမဂ္ဂပဒိညင်စာရန်ကိုချိုးဖောက်မှုအဖြစ်ဝိုင်းဝန်းရှုတ်ချဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားသလိုရာသီဥတုဖောက်ပြန်ပြောင်းလဲမှုကိစ္စနဲ့တန်ရှင်းတဲ့စွမ်းအင်ထုတ်လုပ်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့အလေးပေးပြောဆိုသွားပါတယ်။ဒီလိုမိန်ကွန်းမှာကောင်းလုပ်ချက်တချို့ကိုပြောပြပေးပါမှာ
။ The assembly will hear
ကမ္ဘာငြိမ်းချမ်းရေးနဲ့လူကြုံရေးအတွက်နေပေါင်းများစွာစောင့်ထိန်ခဲ့တဲ့ပြည်ညစာရန်ပါအစည်းအဝေးချက်တွေကိုရုရှားရဲ့ကျူးကျော်စစ်ကချိုးဖောက်နေပြီးရုရှားကယူကရိန်းကိုတစ်ဖက်သက်ကျူးကျော်စစ်မှလုံးဝတာဝန်ရှိတဲ့နိုင်ငံဖြစ်တဲ့ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းထဲမှာအလေးနဲ့ပြောဆိုသွားပါလေ။သမ္မတဘိုင်ဒန်မိန့်ခွန်းပြောကြားတဲ့အချိန်မှာယူကရိန်းသမ္မတလည်းညီလာခံခံမှလည်းမှရှိနေပါလေ
။ And we strongly support Ukraine and its efforts to bring about
မြောက်ကိုရီးယားနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့မစ်ဆိုင်းဒုံးကျည်စမ်းသပ်မှုတွေကိုရှုတ်ချတဲ့အချိန်ထဲမှာကိုရီးယားကျွန်းဆွယ်ဂျင်းဂျန်ရေးအတွက်တနမန်နီးရဆက်လက်ကြိုးပမ်းဖို့ဆုံးဖြတ်ထားတဲ့ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလာတယ်။ဒီကနေ့ကနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်မခံဘူးဆိုတဲ့အမေရိကန်ပြည်တော်စုရဲ့တန်ဖိုးထံကိုလည်းသူကထားလောင်းပြောဆိုသွားပါတယ်။တရုတ်နိုင်ငံနဲ့ရှင်ပြိုင်ရမှာအမေရိကန်ပြည်တော်စုအနေနဲ့တာဝန်တည်တည်ရှင်ပြိုင်သွားမှာဖြစ်တဲ့အကြောင်းနဲ့ရှင်ပြိုင်မှုတွေကပြည်ပခောက်ကိုဖန်တီးဖို့မဟုတ်ဘူးဆိုတာကိုလည်းသမ္မတဘိုင်ဒန်ပြောဆိုသွားပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဝိုင်းဝန်းတိုက်ဖြတ်ဖို့လို့ဆိုသွားတဲ့အချိန်ထဲမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးကမ္ဘာ့ပံပြုပြင်ပြောင်းလဲရေးနဲ့ဝင်ငွေနှဲပါတဲ့နိုင်ငံတွေကိုထိရောက်တဲ့ချင်းငွေစနစ်တွေထူထောင်နိုင်ရေးအလေးနဲ့ပြောဆိုသွားပါလေ။သမ္မတဘိုင်ဒန်ရဲ့မိန့်ခွန်းဟာနိုင်ငံတကာမျက်နှာစာမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုခိုင်မာအောင်ထပ်မံတည်ဆောက်ဖို့အလေးနဲ့ပြင်ဆင်ထားတဲ့ဆိုတာပြသတဲ့မိန့်ခွန်းဖြစ်ပြီးနိုင်ငံတကာချင်းဆိုင်နေရတဲ့အကျပ်တွေဒီကြားဦးဆောင်ဖြည့်ရှင်းဖို့တာဝန်ယူထားတဲ့ဆိုတာကိုလည်းထည့်သွင်းပြောဆိုသွားပါလေ။ကုလသမဂ္ဂကချမှတ်ထားတဲ့2030စင်ဆက်မပြတ်တိုးတက်ရေးရည်မှန်းချက်တွေဟာစစ်နဲ့ပြည်ပခါတွေကပ်ရောဂါကူးစက်မှုတွေအကြားအခက်အခဲတွေရင်ဆိုင်ရပြီးအောင်မြင်အောင်လုပ်ဆောင်မှုနှောင့်နှေးနေတယ်ဆိုတာကိုလည်းသူကပြောဆိုပါတယ်။ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေတဲကအမေရိကန်ပြည်ထောင်စုတနင်္ဂနွေနေ့သမ္မတဘိုင်ဒန်မိန့်ခွန်းပြောကြားမှာဖြစ်ပြီးချက်နဲ့ဗီဒီယိုအားနာဂင်ထားတဲ့ပြင်သစ်ပြည်ထိန်ရုရှားနဲ့တရုတ်နိုင်ငံတွေကအကြီးအကဲတွေတော့တဲ့အောင်မင်းကွန်းပြောကြမှာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြချပါတယ်ခင်ဗျာ
ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မိန့်ခွန်းပြောကြားသွားခဲ့တဲ့မိန့်ခွန်းမှာအကောင်းဆုံးချက်တချို့ကိုဦးသိန်းထိုင်ဦးကပြောပြပေးခဲ့တာကိုနားဆင်ကြကြရတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဘေးဟန်ဂျာနဲ့ရောဘတ်ဘတ်စ်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ်။ VOA America အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းဖြင့် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပြေပို့နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမလေးပါပါ
This program has come to you from the Voice of America, Washington.